Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်နိုဝင်ဘာလ1ရက်ဗိုလ်ထုနေ့ညပိုင်းဖီဝေးစီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်က 9:00 ထိ9ဒိုမီတာ24 25 32နဲ့50တိတိုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မအီဗန်ဇမာဒီညတဲ့စီစဉ်လေးကိုတင်ဆက်ပေးတော့ပါမယ်
။ကျွန်တော်အောင်လင်းဟုပါ။ညနေဆင်းရမဲ့သတင်းလေးတွေမှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကစပိုင်းသမားတွေနဲ့စီကားနေတဲ့လမ်းထဲအငှားထရက်ကားတစ်စင်းနဲ့ဒလေချမ်းဝင်တက်ခဲ့တဲ့ကမ္ဘောဒီးယားရဲ့ရွေးချက်ကိုသိနိုင်မှုအာဏာပိုင်တွေကြိုးပမ်းနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်ခြေနေတွေကြောင့်ဘင်္ဂါဒေ့ရှ်ကိုထွက်ပြေးသွားသူတွေကဟိန္ဒူဘာသာဝင်တချို့ဟာလုံခြုံရေးစိုးရိမ်တဲ့ကြောင့်နေရက်ချင်းချေးရွာတွေကိုမပြောင်းညင်တဲ့ကြောင့်ပြောနေကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်ခင်ဖြူထွေးတဲ့လူချင်ညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနာဆင်ကြမှာကတနိုင်ငံလုံးအတိုင်းအတာရက်ကြီးအုပ်ချုပ်ရေးမူရွေးကောက်ပွဲတွေကိုလာမယ့်ဒီဇင်ဘာလထဲမှာကျင်းပမယ့်ကိစ္စနဲ့ပတ်သက်ပြီးရော
မျိုးခေတ်ကြီးကဒီကောက်ခံနေဖြစ်လာဖို့အတွက်ကိုတိုက်တွန်းတယ်။နောက်ပြည်သူတွေပေါ်မှာကိုယ်ရီကိုရင်တင်မြှောက်လိုက်တဲ့အုပ်ချုပ်ရေးမှုတွေကိုအဲကိုရီးယားသဘောဆန္ဒကိုပိုဦးစားပေးဖို့ပေါ့နော်။ဒီသူတို့ရဲ့ထက်ကလာမယ့်မြို့နယ်အဆင့်ခရိုင်အဆင့်
ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီစီယုံလုံးစော်ရေးမှုမှတင်စားရှင်းလင်းရေးကအခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်ထွက်ပြေးတဲ့ဒုက္ခတွေအတွက်စားနေရိတ်ခါနဲ့ပြည်လည်နေရချထားရင်းနဲ့လူမှုဘဝပြည်လည်ထူထောင်ရေးဆောက်ရှောက်မှုတွေပေးနေတဲ့အကြောင်းသတင်းအပြင်တောဆင်ရိုင်းထိန်းသိမ်းရေးစီမံချက်စားရီကိုလည်းအခုဒီညပိုင်းမှာနာဆင်ကြမှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွယ်ဦးနဲ့မတ်ခင်ပြထွေးတို့ကကြီးညာပေးပါမယ
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကစပိန်သမားရဲ့စီကားနေတဲ့လမ်းထဲအငှားထရက်ကားတစ်စင်းနဲ့ဒလေချမ်းဝင်တက်ခဲ့တဲ့ကမ္ဘောဒီးယားရဲ့ရွေးချက်ကိုသိနိုင်မှုအာဏာပိုင်တွေကြိုးပမ်းနေပါတယ်။ညီမမျိုးမှာ2001ခုနှစ်စက်တင်ဘာ17ရက်တက်ခိုက်မှုနောက်ပိုင်းထိခိုက်ဒေဆမှုအများဆုံးဖြစ်လူရှိဦးသေဆုံးပြီး17ယောက်တန်ရခဲ့တဲ့ဖြစ်ရာအရသားတွေကိုပြစ်မှတ်ထားတက်ခိုက်ခဲ့တဲ့တရဲဘော့ကြောင့်လည်းအကြမ်းဖက်ဝါဒီလုပ်ရဖြစ်ကြောင်းလည်းမြို့တော်ဝင်ပေတာဘလစီယိုကပြောဆိုလိုက်ကြပါ။တက်ခတ်သူမောင်းလာတဲ့ထရက်ကားနဲ့ကျောင်းကားတစ်စင်းကိုဝင်တက်ခဲ့ရမှာကလေးနှစ်ဦးပါဝင်လူ၄ယောက်လည်းတန်ရာရရှိခဲ့ပါတယ်။တက်ခတ်မှုကျွလွန်သူကဥဇဘက်ကစ္စတန်နိုင်ငံကနေအမေရိကန်မှာရွှေ့ပြောင်းနေထိုင်သူအသက်29နှစ်အရွယ်စီဖူလိုဆပ်ပေါ့ဆိုသူဖြစ်ကြောင်းနဲ့ရတပ်ဖွဲ့တာဝန်ရှိသူတွေကိုခေါ်ကပ်ပြီးတင်းတွေကဖော်ပြနေပါတယ်။ထရက်ကားတွေကနေတနက်တူနှစ်လက်ကိုကန်ပြီးထွက်လာတဲ့တက်ခတ်ရသူကိုတော့ရတပ်ဖွဲ့ကဘိုက်ကိုပြစ်ခတ်ဖမ်းဆီးခဲ့တာပါ။တနက်တူတွေဆိုတော့အာနာပိုင်တွေကနောက်ပိုင်းမှာတိခဲ့ကြပါတယ်။နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကတော့တန်မြတ်ရှိသူဟာပြည်တွင်းမှာပဲအစိုးရဝါဒရိုက်သွင်းခံခဲ့ရတာဖြစ်ကြောင်းပြောဆိုခဲ့တာပါ။ခင်ဗျာမှာရှာဖွေတွေ့ရှိခဲ့တဲ့စာစာမှာတော့ IS is an institute တွေကိုရင်းညွှန်းဖော်ပြထားကြောင်းလည်းတင်းနေမှာဖော်ပြနေပါတယ်။သမတော်နဲ့ Trump ကတော့အကြမ်းဖက်သမားတွေဟာတက်လက်တော်လူနည်းစုခေါင်းဆောင် Chuck Schumer ဦးဆောင်တဲ့ Democrat ရဲ့ Visa Cancellation Season နဲ့ရောက်လာကြတာဖြစ်တဲ့အကြောင်းနဲ့သူ့အနေနဲ့ကတော့အရေးချင်းပုံမူတည်ပြီးပြည်ဝင် Visa ထုတ်ပေးတာမျိုးကိုသာလွန်လာတဲ့အကြောင်းဒီကနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ကြပါ။ New York မြို့ကတက်ခတ်မှုနဲ့ပတ်သက်လို့အဲ့ဒီဖွဲ့ကတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းတရားဝင်ကြီးညာမျိုးမရှိပေမဲ့တက်ခိုက်မှုဟာအစိုးရအုပ်စုကိုအားကျပြီးလုပ်ခဲ့တာဖြစ်နိုင်တယ်လို့လည်းကြွန့်ရှင်သူတွေယူဆနေကြပါတယ်
တူနီရှားနိုင်ငံတူနီစ်မြို့တော်ကပါလီမန်အဆောက်အုံရှိမှာလုံခြုံရေးတပ်ဖွဲ့ဝင်တဦးကိုကြားနဲ့ထိုးတိုက်ခိုက်ခဲ့တဲ့အစ္စလာမ်စစ်သွေးကြွအဖြစ်တန်လျာရှိသူတဦးကိုတော့ဒီကနေ့ပဲရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်တိုက်ခိုက်သူအကြောင်းကိုအာဏာပိုင်တွေကြိုတင်စုံစမ်းသိရှိထားသူတဦးဖြစ်တဲ့အကြောင်းနဲ့ရဲရီအပေါ်မှာအာဏာရှင်ဆန်သူတွေအဖြစ်ယူဆထားကြောင်းတိုက်ခိုက်မှုပြီးမှပြောဆိုခဲ့တယ်လို့လည်းပြည်ထောင်စုဝန်ကြီးဌာနကပြောပါရယ်တိုက်ခိုက်ခံရတဲ့သူတဦးဟာလက်ဖင်းမှာဒဏ်ရာရခဲ့တဲ့အတွက်စစ်ရုံမှအထွန်းလူနာဖြစ်ကုသပေးထားပါရယ်တူနစ်ပြည်တော်မှာသမရရဲ့လုံခြုံရေးအဆောက်အအုံတွေကိုတိုက်ခိုက်ခဲ့တာနောက်ဆော်စီမြို့မှာကဘာလက်ခီးသွွားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာအပါအဝင်မကြသေးခင်နှစ်တွေအတွင်းလူသေပြောက်ရှိခဲ့တဲ့ချမ်းပတ်တိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်တူနီရှားနိုင်ငံကအချက်ချကြတဲ့နေရာတွေမှာလုံခြုံရေးကိုတွန်းမြစ်ထားပါရယ်ရှင်
ဒီမင်းနိုင်ငံအနောက်မြောက်ဘက်မှာလေကြောင်းတက်ခိုက်မှုတစ်ခုကြောင့်လူ26ယောက်တမန်နဲ့သေဆုံးခဲ့ကြောင်းဒေသခံစစ်မှုတွေနဲ့ကျန်းမာရေးအရှိတွေကပြောဆိုလိုက်ကြပါတယ်။ဒီကနေ့လေကြောင်းထိုးစစ်အတွင်းဆော်ရီအာရေဗီယာနဲ့နေဆက်နီးမှာတရှိတဲ့ဆရာပြည်နယ်ကဟိုတယ်တစ်ခုနဲ့ရက်ွက်ထဲကဈေးတစ်ခုကိုထိမှန်ခဲ့တာပါ။ဒီမင်းနိုင်ငံမျိုးတော်ကိုလွန်ခဲ့တဲ့3နှစ်ကလေးကတိမ့်ပိုက်ထိန်းချုပ်ထားတဲ့ဟူတီတပုံတွေကတော့လေကြောင်းစစ်စင်ရေးရာဆော်ရီဦးဆောင်တဲ့ညွန်မောတက်ဖွဲ့ရဲ့လက်ချက်ဖြစ်ပြောဆိုပါတယ်။နိုင်ငံတကာကအတိအမှတ်ပြုလက်ခံထားတဲ့ယမင်ဆွေးရွာကိုထောက်ခံတဲ့အနေနဲ့2015မတ်လကလေးကစစ်စင်ရေးဆင်နွှဲနေတဲ့မ မာမိတ်တပ်ဖွဲ့တွေကအရသာတွေရှိရနယ်မြေတွေကိုပါဘုံကျဲတက်ခတ်မှုတွေရှိနေတဲ့အကြောင်းလူခွင့်ရေးဖွဲ့တွေကလည်းဆွဆွဲထားကြပါရဲ့
ကျူဘားနိုင်ငံအပေါ်အမေရိကန်ကစီးပွားရေးအရာတန်ခတ်ရေးယူမှုတွေအဆုံးသက်ရေးတောင်းဆိုတဲ့ဆုံးဖြတ်ချက်ကိုဒီနေ့နောက်ပိုင်းကုလသမဂ္ဂထွေထွေညီလာခံမှာချမှတ်ဖို့စဉ်းစားမယ်ဆိုရင်အမေရိကန်ဘက်ကကန့်ကွက်မဲပေးနိုင်ွယ်ရှိပါတယ်ပြည်ထောင်နှစ်ကအလားတူမဲခွဲဆုံးဖြတ်ခဲ့ချိန်တုန်းကတော့အမေရိကန်ကကျူဘားနဲ့ဆက်ဆံရေးပုံမှန်ပြန်လည်ထားရှိဖို့သမ္မတဟောင်းဘရက်အိုဘားမားကကြိုးစားနေချိန်ဖြစ်တယ်လို့အဲ့ဒီကပရမဆုံးအချိန်ဖြစ်နေအမေရိကန်ဘက်ကဒီကန့်ကွက်တာထောက်ခံတာဘာမှမလုပ်ခဲ့ဘဲနဲ့ကြားနေကြတာပါအခုထရမ့်အစိုးရလက်ထက်မှာအမေရိကန်ရဲ့အကျိုးစီးပွားနဲ့အညီကျူဘားနဲ့ထိတွေ့ဆက်ဆံမှုတွေဆက်လက်ထားရှိရဲဆိုပေမဲ့လည်းအရင်အိုဘားမားအစိုးရလက်ထက်ကရှိခဲ့တဲ့တိုးတက်မှုတချို့တော့နောက်ပြန်ဆုတ်သွားခဲ့တာလည်းရှိပါတယ်ကျူဘားနိုင်ငံဟာနှစ်ပေါင်းများစွာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေကြတာဖြစ်ပြီးဒါကိုအရင်ဆွေးရကမသိကြိုးကြုံလုပ်ခဲ့ပုံရတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရဟက်သနော်ရက်ကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။ဒီကနေ့ကုလသမဂ္ဂထွေထွေညီလာခံမှာကျူဘားရေးမဲခွဲဆုံးဖြတ်ဖို့ရှိတာနဲ့ပတ်သက်လို့ကျူဘားဆွေးရဘက်ကတော့တစုံတရာမှတ်ချက်ပြီးပြောဆိုတာမရှိသေးပါဘူး။ကုလသမဂ္ဂထွေထွေညီလာခံဆုံးဖြတ်ချက်ဟာမဖြစ်မနေလိုက်နိုင်ရမယ့်ဆုံးဖြတ်ချက်တော့မဟုတ်ပါဘူး။ဒါပေမဲ့လည်းနှစ်ပေါင်း58နှစ်ကြာကျူဘားနိုင်ငံပေါ်မှာချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုအမေရိကန်ကွန်ဂရက်စ်လွှတ်တော်အနေနဲ့ပြန်လည်ရုပ်သိမ်းပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုတော့အဖွဲ့ဝင်နိုင်ငံတွေကနှစ်စဉ်နှစ်တိုင်းတညီတညွတ်တည်းထောက်ခံအတည်ပြုလာခဲ့တာဖြစ်ပါရဲ့ရှင
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ไซโดมิเตอร์24กิโลเฮิรตซ์12395ไซโดมิเตอร์25กิโลเฮิรตซ์11965ไซโดมิเตอร์32กิโลเฮิรตซ์9235ไซโดมิเตอร์57กิโลเฮิรตซ์5885สนิทตินูนี่มาไซไลมิเตอร์190กิโลเฮิรตซ์1905รูเนี่ยบาทุ่นปีนี่บาครับ
ยูอเมริกันท่านญาติมาไว้ซีซั่นเยပေါ်ထူးနဲ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါရဲ့။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတမင်ငင်အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကဟိန္ဒူဘာသာဝင်ဒုက္ခသည်တချို့ဟာလူငယ်ရေးအတွက်စိုးရိမ်နေကြောင်းနေရင်းကြီးရွာတွေကိုမပြောင်းခြင်းနဲ့ကြောင်းပြောဆိုနေကြပါရဲ့။နေရင်းရခိုင်ပြည်နယ်မှာအကျဉ်းသက်မှုတွေတချို့ပြန်ပေါ်လာမှာကိုစိုးရိမ်တဲ့အတွက်ရန်ကုန်လိုမြို့ကြီးပြည်ကြီးတွေမှာပြန်လည်နေရာချထားပေးမယ်ဆိုရင်မြန်မာနိုင်ငံကိုပြန်မှာဖြစ်တဲ့အကြောင်း VOA ကိုပြောဆိုခဲ့ကြတာပါ။ဒီလိုမှမဟုတ်ရင်တော့ဟိန္ဒူဘာသာဝင်အများစုရှိရာအိန္ဒိယနိုင်ငံကိုပို့ဆောင်ပေးစီလိုကြောင်းလည်းပြောဆိုကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့က ARS စစ်ရောတွေကလူငယ်ရေးကင်းစကန်30လောက်ကိုစီးနင်းတက်ခတ်ခဲ့ပြီးတော့အကြမ်းဖက်မှုတွေတကြောပြန်ပေါ်ပေါက်ခဲ့တာပါ။ပြည်ပကတွေအတွင်းတပြက်ခံခဲ့ရတဲ့ဟိန္ဒူဘာသာဝင်45ယောက်ရဲ့အလောင်းတွေကိုအစုလိုက်ပြုံလိုက်မြုပ်နှံထားတာကိုလည်းနောက်ပိုင်းမှာရှာဖွေတွေ့ရှိခဲ့ကြပါတယ်။မြန်မာအနာဂတ်ကတော့ဟိန္ဒူဘာသာဝင်တွေကိုအစုလိုက်တွေကတပြက်ခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပေမဲ့ ARS စစ်ရောအဖွဲ့ကတော့သူတို့လက်ချက်မဟုတ်ကြောင်းညှင်းဆန်ထားတာပါ။ဒီခိုင်ပြည်နယ်ကတချို့ပြန်ပြစ်ကတ်တီချောင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြစ်တဲ့ဒုက္ခတွေအရေတွေ့တာ6,000-9,000အထိရှိနေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပြီးဒီထက်မှာဟိန္ဒူဘာသာဝင်800လောက်ပါဝင်တယ်လို့လည်းခန့်မှန်းထားပါတယ်။ဖျက်ပြစ်တဲ့ဒုက္ခတွေကိုပြန်လည်လက်ခံရေးမြန်မာနိုင်ငံဘက်ကအစဉ်သင့်ဖြစ်နေပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့သဘောတူညီချက်မရသေးတာကြောင့်ကြန့်ကြာနေရတဲ့အကြောင်းလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးညွှန်ကြားရေးမှူးချုပ်ဦးစောထေကပြောဆိုထားပါတယ်။
နမကျော် Folks Magazine ရဲ့ဒီနေ့အတွက်ကမ္ဘာပေါ်မှာဩဇာရှိဆုံးမြို့သူနိုင်ငံရေးခေါင်းဆောင်25ယောက်စာရင်းမှာဒေါအောင်ဆန်းစုကြည်ကိုလည်းတူဦးအပါဝင်ဖြစ်ထည့်သွင်းထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဩဇာအရှိဆုံးမြို့သူနိုင်ငံခေါင်းဆောင်စာရင်းမှာအဆင့်17မှာထည့်သွင်းထားတာပါ။ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့ကြံတွေ့ရမှာနိုင်ငံတကာရဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပေမဲ့နှစ်ပေါင်းများစွာဒီမိုကရေစီရေးကြိုးပမ်းခဲ့သူဒေါအောင်ဆန်းစုကြည်ဟာဩဇာအရှိန်အဝါကြီးမားသူနိုင်ငံရေးခေါင်းဆောင်တဦးအဖြစ်နဲ့ကမ္ဘာမှာရပ်တည်နေဆဲဖြစ်တဲ့အကြောင်း Forbes Magazine ကဖော်ပြထားပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲကတော့စာရင်းမှာထိတ်ဆုံးကနေရာယူထားပြီးတော့သူ့ရဲ့နောက်မှာတော့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကတတိယနေရာနောက်တတိယနေရာမှာတော့ထိုင်ဝမ်သမ္မတဆန်အင်ချန်အင်ဝမ်တို့ဖြစ်ကြပါတယ်။ကမ္ဘာတဝန်းနိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍအသီးသီးကဩဇာအရှိဆုံးအမျိုးသမီးခေါင်းဆောင်တရာအဖြစ် Forbes Magazine ကရွေးချယ်ထားတဲ့အထက်မှာတော့ဒေါအောင်ဆန်းစုကြည်က33ရောက်နေရမှာရှိနေပါတယ်။ထိတ်ဆုံးနေရာကိုတော့ဂျာမနီဝန်ကြီးချုပ်နဲ့ဖော်ပြထားတာပါ။နောက်ဂျာမနီဝန်ကြီးချုပ်အန်ကလာမာခဲကစင်ရဲ့ထိတ်ဆုံးမှာနေရာယူထားတယ်လို့သူ့ရဲ့နောက်မှာ Britain ဝန်ကြီးချုပ်တို့ကပဲနေရာယူထားတာဖြစ်ပြီးတော့တတိယနေရာကိုတော့ Microsoft ကုမ္ပဏီထူထောင်သူ Bill Gates ရဲ့ဇနီး Melinda Gates တို့ကိုရွေးချယ်ထားပါရဲ့ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကြားစကလုံးနေနဲ့စစ်ထိုးနေပေမဲ့တန်တမာရေးအရာဓာတ်ရိုက်ဆက်သွယ်နိုင်မှုနောက်ကွယ်မှာကြိုးပမ်းမှုရှိနေတဲ့အကြောင်းရိုက်တာသတင်းတစ်ပုဒ်ကဖော်ပြလိုက်ပါရဲ့မြောက်ကိုရီးယားဆန်ရအမေရိကန်ထူးထောင်ကိုယ်စားလှယ်ဂျိုးဆက်ယွန်းဟာ နယူးယောက်ကုလသမဂ္ဂရုံးချုပ်မှတာဝန်ချနေတဲ့မြောက်ကိုရီးယားကိုယ်စားလှယ်ဖွဲ့ကတာဝန်အနေနဲ့ဆွေးနွေးပြောဆိုမှုတွေရှိနေတဲ့အကြောင်းအမည်မဖော်လို့သူအမေရိကန်နိုင်ငံခြားရေးဌာနတာဝန်ရှိသူတူကိုကူကပ်ပြီးတရင်ကဖော်ပြခဲ့တာပါ။သမ္မတထွန်းကတော့နျူကလ িয়ার နဲ့ပက်ထင်းတက်မစ်ဆိုင်းတုံးလက်နက်အစီအစဉ်တွေကိုဆက်လုပ်နေမယ်ဆိုရင်မြောက်ကိုရီးယားကိုချေမုန်းပစ်မယ်လို့လူသိရှင်ကြားပြောဆိုထားပါတယ်။မြောက်ကိုရီးယားကတော့ဒီနှစ်ထဲမှာပဲ6ချိန်မြောက်လက်ဖြစ်အင်အားအပြင်းဆုံးလက်ဖြစ်တဲ့အနုမြဘုံဆန်တတ်မှုနဲ့တိုက်ချင်းပစ်တုံးလို့ဆိုတဲ့ပက်ထင်းတက်မစ်ဆိုင်းတုံးဆန်တတ်မှုတွေကိုလည်းအချိန်ကြီးလုပ်ခဲ့တာပါ။အချင်းပြင်းမစ်ဆိုင်တုံးကမြောက်ကိုရီးယားကအောင်းမြင်မြင်ထုတ်လုပ်နိုင်မယ်ဆိုရင်တော့အမေရိကန်ပြည်မှာတဲ့အထိပြစ်နိုင်စွမ်းရှိအောင်ရှိလာနိုင်ပါတယ်။မြောက်ကိုရီးယားနဲ့တန်တမာရေးရာထိတွေ့ဆက်ဆက်နိုင်မှုအမေရိကန်ကကြိုးစားနေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ပြီးခဲ့တဲ့လတည်းပြောဆိုခဲ့တဲ့အချိန်မှာတော့သမ္မတထရန့်ကအချင်းပြုံးတဲ့အလုပ်မျိုးတွေကိုမလုပ်ဖို့ပြောဆိုခဲ့ပါတယ်။အချိန်နှမှာပဲမြောက်ကိုရီးယားကိုနျူကလ িয়ার ပိုင်ဆိုင်တဲ့တိုက်ပွဲတစ်ခုအဖြစ်ဘယ်တော့မှလက်ခံနိုင်မှာမဟုတ်တဲ့အကြောင်းတောင်ကိုရီးယားသမ္မတမူချေအင်းကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ကိုယ်ပိုင်ထုတ်လုပ်ဖို့ဒါမှမဟုတ်ပိုင်ဆိုင်မှုကိုစဉ်းစားမှာမဟုတ်ကြောင်းနဲ့ကိုရီးယားကျွန်းစင်မှာနျူကလ িয়ার ကင်းစင်ရေး1992ခုနှစ်သဘောတူညီချက်ကိုလည်းနိုင်ငံစလုံးကလိုက်နာကြဖို့တောင်ကိုရီးယားသမ္မတကဒီကနေ့လွှတ်တော်မှာပြောကြားတဲ့မိန့်ခွန်းမှာထပ်သွင်းပြောဆိုခဲ့တာပါ။ကိုမျိုးနဲ့မြောက်ကိုရီးယားကပြီးခဲ့တဲ့စက်တင်ဘာလနဲ့6ချိန်လဲမြောက်အင်အားအပြည့်စုံလို့ဖြစ်တဲ့အနုမြင်ပုံဆက်သက်ခဲ့တာပါဝင်ချင်းချောက်မှုအန္တရာယ်တွေကြီးထွားလာနေတာနဲ့အမျှတောင်ကိုရီးယားမှာအမေရိကန်ရဲ့အစိုးရနျူကလ িয়ার လက်နက်တွေပြန်လည်ချက်ထောက်ွင့်ပြုပြီးအထက်ကလွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုနေတာကိုတောင်ကိုရီးယားသမ္မတကတုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။
ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကိုဂျပန်အောက်လွှတ်တော်ကဝန်ကြီးချုပ်အဖြစ်နဲ့ထပ်မံရွေးချယ်ခံလိုက်ပါတယ်။ပြီးခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာဝန်ကြီးချုပ်အာဘေရဲ့လက်ရှိအာဏာရ Liberal Democratic Party နဲ့မဟာမိတ်ခွန်မေတိုပါတီတို့အနိုင်ရခဲ့ပြီးတော့ဂျပန်တရားလွှတ်တော်မှာဒီ၃ပုံ၂ပုံအများစုနေရာရထားတာကြောင့် Mr. Abe ဝန်ကြီးချုပ်အဖြစ်နဲ့နောက်တစ်ချိန်ပြန်လည်အရွေးခံရတာဖြစ်တယ်လို့အဲ့ဒီနောက်ရပိုင်းအကြာဒီနေ့မှာပဲအောက်လွှတ်တော်ကလည်းအခုလိုထပ်မံရွေးချယ်လိုက်ကြပါ။ဝန်ကြီးချုပ်အာဘေအနေနဲ့အစိုးရအဖွဲ့ကိုလက်ရှိအတိုင်းဆက်ပြီးတော့ထားနိုင်ပွဲရှိပါတယ်။သူကပြီးခဲ့တဲ့စက်တင်ဘာလတုန်းကဒီဂျပန်တရားလွှတ်တော်ကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲအချိန်ဆော်ကျင်းပဖို့အတွက်တောင်းဆိုခဲ့တာဖြစ်ပါတယ်ရှင
်။ကိုအောင်လည်းဦးနဲ့မခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ NLG အရတအစိုးရလက်ချက်မှာပထမဆုံးအချိန်ကျင်းပမယ့်ရွေးကောက်ပွဲအကြောင်းတင်ဆက်ပေးကြပါမယ်။ကြံရံလို့အတိုင်းကြာရက်ကြီးအုပ်ချုပ်ရေးမှုရွေးကောက်ပွဲတွေကို NLG အစိုးရလက်ထက်ပထမဆုံးအကြိမ်အဖြစ်နဲ့အခုလာမယ့်ဒီဇင်ဘာလထဲမှာပြုလုပ်ဖို့ရှိနေပါတယ်။ပြင်ဆင်ထားတဲ့ဥပဒေတည်းအရရက်ကြီးအုပ်ချုပ်ရေးမှုတွေကိုလူထုကတိုက်ရိုက်မဲပေးရွေးချယ်ခွင့်ရမယ့်အခွင့်အလမ်းဖြစ်တာကြောင့်ရက်ကြီးအုပ်ချုပ်ရေးမှုတွေကိုပြည်သူ့ဆန္ဒနဲ့အညီစနစ်တကျပြန်ရွေးချယ်နိုင်ဖို့မျှော်လင့်မှုတွေရှိနေပါတယ်။စုံစမ်းမေးမြန်းထားတဲ့မတ်စုမွန်ကစူးစီးတင်ဆက်ထားပါတယ်။
ဟုတ်ပါတယ်မြန်မာတနင်္ဂနွေလုံးတိုင်းတာနဲ့တိုင်းဒေသကြီးပြည်နယ်အသီးသီးမှာရှိတဲ့ရက်ကွက်အုပ်ချုပ်ရေးမှုနဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကိုရက်ကြေးအုပ်ချုပ်ရေးမှုနီးဥပဒေတည်းနဲ့အညီပြန်လည်ရွေးချယ်တော့မှာဖြစ်ပါတယ်တနင်္ဂနွေလုံးတိုင်းတာနဲ့လာမယ့်ဒီဇင်ဘာလလောက်မှာရက်ကြေးအုပ်ချုပ်ရေးမှုတည်ရွေးကောက်ပွဲတွေပြုလုပ်နိုင်မှုအခုကတည်းကကြိုတင်ပြင်ဆင်မှုတွေလုပ်နေကြပြီလို့မန္တလေးတိုင်းတွင်းကမြို့နယ်စီပင်သာယာရေးကော်မတီဥက္ကဋ္ဌတဦးကအခုလိုပြောပြပါတယ
်ကျင်းကြားချက်တော့တော်ရုံနဲ့ဒီဟောပြီးအလွတ်တော်ဒီလေးကြီးကပြောကြချက်အရတော့12လပိုင်းဟိုကျွန်တော်တို့အပြီးရွေးရပါမယ်ကတနင်္ဂနွေလုံးအတိုင်းတာနဲ့ဆိုရင်တော့ဒီလအတွင်းအပြီးလို့သိရပါလိမ့်အဓိကကတော့အသာကတော့ဟိုသူတွေအုပ်ချုပ်ရေးဦးတည်နေပြီးမှစီမံခန့်ခွဲမယ်လို့ထင်ပါတယ်က
ဖွဲ့စည်းပုံအခြေခံဥပဒေအရပုံမှန်188အရတိုင်းခရိုင်မြို့နယ်အစိုးရအုပ်ချုပ်ရေးမှုတွေကိုအစိုးရကခံထားပေးတာဖြစ်ပြီးဖွဲ့စည်းပုံဥပဒေပုံမှန်189အရဆိုရင်ရက်ကြီးအစိုးရအုပ်ချုပ်ရေးမှုတွေကိုရက်ရွာကရွေးချယ်ပေးရတာဖြစ်ပါတယ်။ဒါကြောင့်လဲဒီမိုကရေစီနည်းအရလူထုကရွေးချယ်တဲ့ရက်ကြီးအုပ်ချုပ်ရေးမှုတွေအပေါ်မှာရှိတဲ့တိုင်းမြို့နယ်အုပ်ချုပ်ရေးမှုတွေဟာအစိုးရခံထားသူတွေဖြစ်နေတဲ့အခြေအနေကိုအရက်ဖက်အဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေကဝေဖန်တယ်လို့အရင်ရက်ကြီးအုပ်ချုပ်ရေးမှုရွေးကောက်ပွဲနည်းဥပဒေဒီဟာလူလူဆန္ဒနဲ့တိုက်ရိုက်ရွေးချယ်နိုင်ခြင်းမရှိဘူးလို့ဝေဖန်မှုတွေလည်းရှိခဲ့ပါတယ်။ဥပဒေအသင်းမှာတော့စေအိမ်စုမှု၊ယာအိမ်စုမှုကိုသာမကရက်ကျဲအုပ်ချုပ်ရေးမှုကိုပါဒေသခံလူထုကတိုက်ရိုက်ရွေးကောက်နိုင်မှာဖြစ်ပါတယ်။ NND အစိုးရတည်တက်လာချိန်မှာတော့အရင်အစိုးရလက်ထက်တုန်းကရွေးချယ်ခဲ့တဲ့ရက်ကွက်အုပ်ချုပ်ရေးမှုတချို့နဲ့မပြေမလည်မှုတွေရှိခဲ့ပြီးတော့ NND အနေနဲ့ရက်ရွာအောက်ခြေအထိအာဏာမသက်ရောက်နိုင်ဘူးလို့ဝေဖန်မှုတွေရှိခဲ့ပါတယ်။ဒါကြောင့်လည်းအခုတတိုင်းမြေလုံးအတိုင်းအတာနဲ့ရက်ကျဲအုပ်ချုပ်ရေးမှုပြန်လည်ရွေးချယ်တာဟာကောင်းတဲ့လက္ခဏာဖြစ်ပြီးပြည်သူဆန္ဒနဲ့အညီဒီမိုကရေစီနည်းကျလွတ်လပ်စွာရွေးချယ်ခွင့်ဖြစ်ဖို့လိုတယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကအကြံပြုပါတယ်
။ဒီအစိုးရလက်ထက်မှာအဖြစ်တည်းလို့ပြန်ရွေးတယ်ဆိုတော့ဟိုကောင်းကိုယ်ဦးတော့ရွေးချယ်မှုတွေလူထုကတကယ်ပြင်မြင်တဲ့လူတွေပါတယ်ရွေးနိုင်တယ်ဆိုရင်တော့လူထုဆန္ဒထင်ဟတဲ့လူထုအကျိုးကိုတကယ်လုပ်ပေးမယ်လူထုကရွေးတဲ့ရက်ကြီးပေါ့နော်အုပ်ချုပ်ရေးမှုတွေပေါ်လာရင်တော့
အတိုင်းတည်းအတွက်ကောင်းတာပေါ့
ခုလိုတနိုင်ငံလုံးအတိုင်းအတာနဲ့ရက်ကျဲအုပ်ချုပ်ရေးမှုအသည့်ပြန်လည်ရွေးချယ်တင်မြှောက်မယ့်အပေါ်ရက်ကျဲအုပ်ချုပ်ရေးမှုအစဉ်အဆက်ရွေးချယ်မှုတွေနဲ့ပတ်သက်ပြီးဒီမိုကရေစီနီးကြပြင်ဆင်ပြောင်းလဲတင်တာတွေကိုလေ့လာသုံးသပ်အကြံပြုနေတဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့စည်းရုံးလှုပ်ဆောင်ရေးမှုမတ်တင်စာရှင်းလင်းရေးကတော့သူ့အမြင်အခုလိုပြောပြပါတယ
်ဒီအုပ်ချုပ်ရေးဥပဒေဒီအခုလက်ရှိအခြေအနေအထိကိုဒါပြည်ထရေးလက်အောက်ပေါ့နော်ပြည်ထရေးလက်အောက်ထိုးတဲ့အုပ်ချုပ်ရေးဒါပဲအဓိကဦးစီးနေတာဖြစ်တဲ့တောင်မလို့အာကောင်းသွားတာလည်းဖြစ်နိုင်တယ်ဆိုးသွားတာလည်းဖြစ်နိုင်တယ်အများကြီးရှိပါတယ်အပိုပြီးကိုစားပြုမှုများလာနိုင်တယ်ဆိုရင်ဟာလည်းရှိနိုင်တယ်တို့တစ်ချိန်ထဲမှာလည်းဒီကိုစားပြုမှုတွေကလက်ကင်တုပ်တွေဖြစ်လာနိုင်တယ်လည်းအများကြီးရှိပါတယ်ဒီအထွေထွေအုပ်ချုပ်ရေးဦးစီးဌာနအဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုနောက်ခံပေးထားတဲ့ဒီပြည်ထရေးဝန်ကြီးဌာနဒီစစ်တပ်ကခိုင်းတဲ့ဒီလုံခြုံရေးဆိုင်ရာတိစရက်တွေကိုပဲလုပ်ဖို့အတွက်ဒီလူတွေကအသုံးချခံနေဖြစ်လာမလားဆိုရဲစိုးရင်တွေလည်းအများကြီးရှိတယ်ဒီအတွက်ကြောင့်မလို့ကျွန်တော်အရက်သက်ဖွဲ့စည်းတွေကရေကောက်ပွဲလုပ်တယ်ဆိုရင်တကယ်ရေကောက်ပွဲရဲ့ရည်စနစ်တွေနဲ့အညီဒီမိုကရေစီနီးကျရေကောက်ခံနေဖြစ်လာဖို့အတွက်ကိုတိုက်တွန်းတယ်နောက်ပြည်သူတွေပေါ်မှာဒီကိုရီးယားကိုရီးယားကတင်မြှောက်လိုက်တဲ့အုပ်ချုပ်ရေးမှုတွေကိုအဲကိုရီးယားသဘောဆန္ဒကိုပိုဦးစားပေးဖို့ပေါ့နော်ဒီသူတို့ရဲ့ထက်ကလာမဲ့မြို့နယ်အဆင့်ခရိုင်အဆင့်တိုင်းအဆင့်အုပ်ချုပ်အုပ်ချုပ်ရေးမှုတွေရဲ့ခိုင်းတဲ့အလုပ်ကိစ္စတွေဒါတွေထက်ကိုဒီပြည်သူတွေကိုပိုးညံ့လာမှုဝေးဖို့ဆိုပြီးတောက်ဆိုခဲ့ကြတာရှိရပေါ့
မြန်မာနိုင်ငံမှာအရက်ဖက်အစိုးရအသွင်ကူးပြောင်းမှုလုပ်ခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံအရရက်ကျဲအုပ်ချုပ်ရေးမှုတွေကိုပြည်သူဆန္ဒအလို့ကြရွေးချယ်နိုင်မှုအတွက်ရက်ကျဲအုပ်ချုပ်ရေးမှုဥပဒေတရက်ကို2012ခုနှစ်ဖေဖော်ဝါရီလအတွင်းကပြည်ထောင်စုလွှတ်တော်မှပြဋ္ဌာန်းခဲ့ပါတယ် NND ပါတီအများစုအနိုင်ရလာတဲ့2016လွှတ်တော်မှာတော့ရက်ကျဲအုပ်ချုပ်ရေးမှုရွေးချယ်မှုပုံစံကိုအနည်းငယ်ပြင်ဆင်ပြောင်းလဲပြဋ္ဌာန်းခဲ့ပါတယ်ရှင်
။မဆူမွန်တက်ဆက်ထားတာဖြစ်ပါတယ်။ခုထခါမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရသူတွေအတွက်နိုင်ငံသားဖြစ်ခွင့်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မောင်တော်ဒေသဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတဲ့သူတွေဟာအခုရက်ပိုင်းတွေအထိရာနဲ့ချပြီးရှိနေသေးတယ်လို့ပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ရိုဟင်ဂျာမွတ်စလင်တွေကတော့သူတို့ရဲ့စားဝတ်နေရအခက်အခဲနဲ့နိုင်ငံသားဖြစ်ခွင့်စစ်စစ်ရေး NVC ကတ်တွေအစိုးရကထုတ်ပေးနေတာတွေကိုလက်မခံချင်တာကြောင့်လို့ပြောနေကြပါတယ်။အသေးစုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော့မင်းမာကသတင်းပေးပို့ထားပါတယ်ရှင်
။မောင်တော်မြို့နယ်မှုဝင်ချောင်းဝနဲ့ဂေါ်တူတာဝချောင်းဝကြားပင်လယ်ကမ်းခြေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစစ်လေတွေနဲ့ထွက်သွားသူ190လောက်ရှိတယ်ဆိုပြီးပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မောင်တော်မြို့နယ်တဲကတခြားနေရာတွေမှာလည်းထွက်သွားဖို့ပြင်ဆင်နေသူတွေရှိနေသေးတယ်လို့ပြောထားပါဗျ။ခုလိုထွက်သွားကြတဲ့အကြောင်းရင်းကိုတော့မြို့သူကြီးကျေးရွာမှာနေထိုင်နေတဲ့ကိုလာထုံးကအခုလိုပြောပြပါဗျ။
အခုတွင်နေတဲ့လူတွေထဲမှာပုတိတော်ဘက်ကလူတွေများတယ်။အခုပြည်တော်ဘက်မှာလူတွေကဟိုစားဝေးနေအေးအဆင်မပြေဘူးဖြစ်နေတယ်။ဘာလို့လဲဆိုတော့အာနာဝိုင်တွေကတွားရေးလာရေးတွေကန့်တတ်တာတယ်အခုတိကန့်တတ်တာတယ်။လူတွေမှာအလို့အခံရလဲပောင်းရှိူပြနေတယ်ထောက်ကူမှဆိုလို့ချင်းငါပန်းကင်းတွေမသိဘူးသူတို့ကတော်တွေပါပြီတော်ကွင်းမသိဘူးကြောက်ရရင်လူတွေကိုလောင်ပိတ်ထားတယ်ပုံကျန်နေထားတာဆိုတော့လူတွေကမနေရှင်ဘူးပေါ့မနေရှင်ဘူးဆိုတော့လူတွေတုတ်ပေးကြတယ်ပုတိတော်ကကမောင်တော်ပြန်မှာတော့ဟို NVC ကိစ္စတကူနဲ့လူတွေကတောက်ရင်ပြီးတော့တပြေးနေတာရှိတယ်NVC ဆိုတာကျွန်တော်လူတွေက NVC ကိုလုံးဝလက်မခံရှင်ဘူးအနာပိုင်းတွေတိတ်ကလက်ဒီကက်ကိုမသိပြအောင်သူတို့ကအထင်အရှက်တုတ်ပြနေတယ်သူတို့ကအဲ့ဒီကက်ကိုလက်မခံရင်လူတွေကိုအလိုလိုမရအောင်လုပ်တမယ်ပြီးတော့ဟိုအသွာလာတွေကန့်တတ်တမယ်ဆိုပြီးတော့မြင်းချင်းကြောက်နေတယ်ဆိုတော့လူတွေကလည်းစူးရင်ပြီးတော့မှတည်တည်နေကြတာဖြစ်တယ
်သူပြောသွားတဲ့ NVC ကက်ဆိုတာကတော့နိုင်ငံသားစီစစ်ခံရမဲ့သူရဲ့တပ်တေကံကပ်ပြားဖြစ်ပါတယ်။အစ္စလမ်ဘာသာဝင်အများစုကတော့သူတို့တွေဟာနိုင်ငံသားတွေမဟုတ်ကြဘူးလို့ဆိုပြီးလက်မခံလို့ကြတာလို့ဆိုပါတယ်။အောက်တိုဘာလ31ရက်နေ့ထုတ်အစိုးရပိုင်းကျေးပုံသတင်းစာထဲမှာတော့အလုသမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ထမ်းတွေက NBC ကပ်ပြားထုတ်ပေးလုပ်ငန်းတွေကိုလုပ်ကိုင်နေတယ်ဆိုပြီးဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်ရွှေစားကြေးရွာမှာအုပ်စုမှာကပ်ပြားထုတ်ပေးတဲ့လုပ်ငန်းတွေကိုစတင်လုပ်ပေးနေတာကတော့အောက်တိုဘာလ30ရက်နေ့ထိအမျိုးသား130အမျိုးသမီး34ယောက်စုစုပေါင်း144ယောက်ကိုထုတ်ပေးပြီးဖြစ်ကြောင်းသတင်းထဲမှာဖော်ပြထားပါတယ်။ရခိုင်ပြည်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုသွားမယ်ဆိုရင်ဒုက္ခတဲ့စခန်းတွေမှာရှိတဲ့အတွက်စားဝတ်နေရေးနဲ့လုံခြုံရေးအဆင်ပြေနိုင်တယ်လို့ယူဆနေကြတယ်ဆိုပြီးကိုလှထွန်းကဆက်ပြောပြပါတယ်။
လူတွေကလည်းဘယ်လိုပြောမလဲ FA ကိုရောက်သွားရင်တော့လူတွေကစားဝတ်နေတော့ဟိုအစီအစီမဲ့ပြီးတော့လူတွေမှာတိကျတော့စူးရင်ကြရမရှိဘူးပေါ့နော်ဒီဘက်မှာကျတော့ဘယ်လိုပြောမလဲအဲတိကျတော့လူတွေကမလုံခြုံဘူးဆိုပြီးတော့ခံစားနေရတယ်
ဒ
ဒီကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်မှာရှိတဲ့အစိုးရတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ပြည်ထောင်စုဝန်ကြီးဌာနကတင်ထုတ်ပြန်ချက်အရအဲ့ဒီနေရာကိုရဲမှုနဲ့အာဏာပိုင်တွေတွားရောက်ပြီးအစားအသောက်ဆေးဝါးနဲ့လိုအပ်ချက်များပေးမယ်ဆိုပြီးတွားပြောခဲ့ပေမဲ့အဲ့ဒီနေရာမှာနေထိုင်လို့တဲ့ဆန္ဒမရှိတော့ဘူးဆိုပြီးတွားလာဖြစ်ကြောင်းရေးသားထ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ကျွန်တော်တို့ရဲ့ပြည်ထောင်စုကိုပြန်လည်ထူထောင်ရေးအတွက်စာရင်းခံတဲ့ပြည်နယ်များချထားရေးနဲ့လူမှုဘဝပြန်လည်ထူထောင်ရေးအထူးသဖြင့်ကလေးငယ်တွေအတွက်ပညာရေးနဲ့ကျန်းမာရေးဆောင်ရှားမှုတွေပေးနေတယ်လို့ရခိုင်ပြည်နယ်အစိုးရနေနဲ့နိုင်ငံတကာနဲ့မြန်မာပြည်တွင်ကအလှူရှင်တွေပေးပို့လာတဲ့ ရခိုင်ပြည်နယ်အစိုးရအနေနဲ့နိုင်ငံတကာနဲ့မြန်မာပြည်တွင်ကအလှူရှင်တွေပေးပို့လာတဲ့လူငွေတွေနဲ့အလှူပစ္စည်းတွေကိုစနစ်တကျလက်ခံဖြန့်ဖြူးပေးနေတယ်လို့လုံခြုံရေးစိုးရိမ်လို့နေရရေးမပြန့်နိုင်သေးသူတွေအတွက်လည်းကယ်ဆယ်ရေးစခန်းတွေမှာစောင့်ရှောက်ပေးထားစေဖြစ်တယ်လို့သိရပါတယ်။အသေးစိတ်ကတော့ရခိုင်ပြည်နယ်အစိုးရအဖွဲ့အလှူပစ္စည်းများလက်ခံဖြန့်ဖြူးရေးလုပ်ငန်းကော်မတီဥက္ကဋ္
ဒီမှာစခန်းလေဒီမှာစခန်းအရင်ကိုယ်ကစခန်းလေနည်းနည်းပဲကျန်တော့ဟင်ဒီနဲ့မှာမာလီလောက်ပဲကျန်တော့တယ်။ဒီရည်ကိုကျွန်တော်တို့ဒီမှာအဲ့ဒီစခန်းမှာတာဝန်ဝန်ဌာနဆိုင်အကြီးအကဲတွေပြည်ပြည်နယ်ဆိုင်တာဝန်ပေးပြီးတော့အဲ့ဒီမှာနေပြီးတော့ကုန်ကြမ်းမဲ့ဈေးတွေတို့တောင်းခံလာလို့ရှိရင်ကျွန်တော်တို့အဲ့ဒီပေးပါတယ်။အဲ့ဘောင်းတော့ဘူးပြီးတော့စသည်ဖြင့်
ကျန်တဲ့လူတွေကိုလည်းကျွန်တော်တို့ကသင်ဖို့ဖရီးသင်ဖို့ကျွန်တော်တို့သင်ဖို့ကကျွန်တော်တို့ပေးပေးလိုက်ကြတယ်။နောက်ပြီးတော့ပြန်ဈေးပြောလဲပေးပါတယ်။အဲ့လိုပဲဖြန့်ဖို့ပါတယ်ကျွန်တော်တို့အဲ့ဒါဖြန့်ပြီးတော့စီးရင်စီးအားလုံးကျွန်တော်တို့မှအတိအကျရှိပါတယ်အားလုံး။ဟုတ်ကဲ့။ဆရာအဲ့တော့အခုလောလောဆယ်ကဘယ်နေရာတွေကိုအဓိကဆရာတို့တွေဒီအလှူပစ္စည်းတွေနဲ့ပတ်သက်ပြီးဖြန့်မြူ ဆရာတို့အခုလောလောဆယ်ပါပေါ်တော့ဆရာအဲ့ဒီမှာရှိနေတဲ့ဒီဒေသခံတိုင်းရင်းသားတွေအတွက်ကောဒီဌာနေတိုင်းရင်းသားတွေအတွက်ကောဘာများခက်ခဲရှိပါလဲဘယ်လိုအကူအညီမျိုးတွေပေးမယ်ဆိုရင်တို့အတွက်အဓိကပေါ်တော့အထောက်အကူဖြစ်မယ်လို့ဆရာအနေနဲ့အကြံပြုချင်တာကိုရှိပါလဲဒီလိုအတွက်အခုဒီမှာရောက်လာခဲ့တဲ့အချိန်မှာတော့ကျွန်တော်တို့အကုန်လုံးလိုအပ်တာတွေလုံးကိုလိုလိုချင်းရှိကျွန်တော်တို့စာအုပ်စာအုပ ဒီလိုတွေအတွက်ကျွန်တော်တို့ကဆန်လို့ဟိုစီဂျယ်စစ်တဲ့နေ့ဈေးဘူးအတွက်အဲ့ဒီစကန်နေမှာရှိတယ်အဲ့ဒါတွေပေးပါတယ်။ဟုတ်ကဲ့အဲ့တော့ရေးရှည်အတွက်ကောစရာသူတို့ကဘယ်လိုများစီစဉ်ပေးနေတာတွေရှိပါလဲ။ရေးရှည်အတွက်ပါလေသူတို့အတီးတကျပြေအောင်အစီအစဉ်လောက်ကစားတော့နိုင်အောင်အဲ့ဒီနေရာမှာဟိုဘောလေအားလုံးလုံလုံချင်းချင်းနဲ့နေနိုင်အောင်ဒီကျွန်တော်တို့မှာလုပ်ပြီးပို့တဲ့အစီအစဉ် ဒီမှာကျွန်တော်တို့ကဦးမဲလက်စင်မောင်တော်မှာယာယီစခန်းလုပ်ပြီးပြီးတော့အဲ့ဒီကိုပဲပြန်ရပါဒီကလိုအပ်တဲ့စာဖွဲ့ပါဖို့ဆန်သူစီတို့ရိတ်စာကိုကျွန်တော်တို့ဒီကနေပြီးတော့ပို့ပေးပါမယ်အဲ့လိုဖြစ်နေတာပါတယ်ဟုတ်ကဲ့ဆရာအဲ့တော့ဒီခုလောလောဆယ်မှာတော့ပြင်းတဲ့အစိုးရကဒီကော်မတီဆရာတို့ဥက္ကဋ္ဌကိုယ်တိုင်ဦးဆောင်ပြီးတော့မှဒီသူတို့အတွက်အလှူငွေတွေရောပစ္စည်းတွေရောစနစ်တက ကျွန်တော်တို့ကလူမျိုးဆိုတဲ့ကိစ္စကိစ္စတွေဒီမှာကလေးမျိုးတွေလူရရှိတယ်ဆင်းရဲတဲ့ရတဲ့လူရရှိတယ်စသည်ဖြင့်အဲ့ဒီလိုကလေးမျိုးတွေလူကဘလောက်ဆင်းရဲတဲ့ရလူကဘလောက်စသည်ဖြင့်အဲ့ဒါကိုအကုန်လုံးကျွန်တော်တို့ကမူချပြီးတော့အကုန်လုံးပေးပြပါတယ်ပြန်တဲ့လူနဲ့ပြန်တဲ့တင်ဖို့ကဖရီးတရားပေးရေကြောင်းဌာနကိုကျွန်တော်တို့ကရှင်းတဲ့နော်နောက်သူကဈေးပေးလိုက်တဲ့ဈေးမှာ1000 2000 3000 ဟုတ်ကဲ့ကျွန်တော်ပြောပါမယ်ဟိုအကျန်းဖန်ကျင်းချောင်လာတဲ့ဒီများရဲ့အတန်းသားများအတွက်နေရာစွန့်ခွာဒါလည်းတန်းသားများအတွက်လူပစ္စည်းလက်ခံဟိုရမုံငွေစုပြီးအဲ့ဒီမှာဒီလူတွေအဖွဲ့အစည်းရဲ့လူဆိုရင်လူပုဂ္ဂိုလ်ပုဂ္ဂလိကနော်အဖွဲ့အစည်းစသဖြင့်အဲ့လိုအဲ့လိုနာမည်ကိုတော့ထည့်ပစ်လိုက်ပါအဲ့ဒီတန်းသားတွေရဲ့အတွက်လူလက်ခံတယ်ကျွန်တော်ကော်မတီဥက္ကဋ္ဌကကျွန်တော်တို့
Mare, Kutkamaro, Dorsian, Tibet, Jantin Sabi Jamare, Nemanagama, Dorsian, Picata Chetari, the PV Miapia Larajau, Tilamet, Nepai, Ninga, Dema, Mutom, Pelguedome, and any inside nut, inside Laya, Nangelo, Tabala Pawinjin, Tinting a Puega, Biovare, Dorsian, Mutom, and Nene, Padabio, Bidri Jama, a Dipina, Anne, Ajau, Suyane, Suyamahode, Puezi, Bubam Bio, Pina B, Seasonigo, Jedebian, Losan, Domelo, Tabala Pawinjin, Tinting a Puezidiga, Biovare, Dorsian, Pina B, Season, Jang, Yangu Muga Nico, Sidu, the Dame Bibu Tabarishim.
Christy William up your way.
So usually just to begin for ivories. In that case,
Yano Sinigo Tade Sura, Sinzo Tabe, Takeda Pitadre, Sinigaima Round, Sinzo Mishi, Asha Siniga, Takanyara, Yidra Nevare, Kugaro, Sinigongi, Jigunguba, Jaume Lajara Suro, Sinti Mago, Singongiriguba, Pika Tapia Lajara Suro, Singongiga, Mianzo, Yoja Laraba, Tagaro, Gegu, Sunziaba.
Mamma Dilonga, come and see you, ya. မြန်မာနိုင်ငံမှာတောစင်ရိုင်းကောင်ကြီးထောင်၄၀၀ကနေ၂၀၀၈ရဲ့လူခံမှန်းထားပြီးတော့ရခိုင်ပကူအေရော်ဒီနဲ့မန္တလေးတိုင်းဒေသချို့မှာနေထိုင်ကျဆားကြပါတယ်။တောရန်လစ်စံထင်းသိမ်းရေးအဖွဲ့ရဲ့စီးရင်တွေအရ၂၀၁၀ခုနှစ်ကနေ၂၀၁၆ခုနှစ်အထိတောစင်ရိုင်း၆၃កောင်တပ်ဖြတ်ခံခဲ့ရပါတယ်။တောစင်ရိုင်းအကြီးအတွက်ထင်းသိမ်းရေးနဲ့စင်ခန္ဓာကိုယ်စိတ်ပိုင်းတွေရောင်းဝယ်ဖောက်က
ပြည်သူတွေအားလုံးကိုအသိပေးထားတဲ့ဒေါ်စင်ရန်ထင်းသိမ်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဥဆောင်ပြီးတော့ Voices for Mumu Mumu အတွက်ရင်တွင်းစကားသံလို့အမည်ပေးထားတဲ့ပညာပေးလှုပ်ဆောင်မှုအစီအစဉ်တစ်ခုကိုစတင်ဆောင်ရွက်နေပါတယ်။စင်ခန္ဓာကိုယ်စိတ်ပိုင်းကထုတ်လုပ်တဲ့အသုံးဆောင်ပစ္စည်းတွေကိုအသုံးမပြုရေးဂရီးပြုတဲ့လှုပ်ရှားမှုကိုလူမှုကွန်ရက်ဆာမျက်နှာနဲ့အင်တာနက်ဝက်ဘ်
လို့ရတာဖြစ်ပြီးတော့အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းမိသူမဆိုပါဝင်နိုင်တယ်လို့မြမတက်လုပ်ငန်းစင်ဌာနစိတ်ကလက်ထောက်ညွှန်ကြားမှုလည်းဖြစ်စင်ဆရာဝန်လည်းဖြစ်တဲ့ဒေါက်တာဇော်မင်းဦးကပြောပါတယ
်စင်ကလည်းသူ့ရဲ့ဟိုစိုက်ချင်တဲ့အဖွဲ့ဒီတော့မှဘုံလုံးလက်ဆက်နေတယ်အဲ့တော့ဟိုဘာလို့ဒီစားရတဲ့ဝန်ဆောင်တဲ့ကြောင့်အဲ့မှာကွန်မရှင်ဖြစ်ကွန်မရှင်ကလည်းကြောင့်လို့လူတွေဘက်ကလည်းသူ့ရဲ့ပိုင်နယ်မှုတွေတက်စီဆုံးကြောင်းလာတယ်အဲ့ဒီလိုမျိုးလည်းကြောင့်စင်ဒီပေါ်မှာစင်နေစင်ကဝဲရတဲ့ကလူတော်မှာဒီကောင်းကြီးမရှိပါအေးမှာလည်းစင်လိုကြောင်းဝိုင်းအဲ့ဒီဘက်ကအရင်ရအောင်အဲ့တော့ဒီမှာလုံးမဖြစ်အောင်ဘယ်လိုဒီစီမံနေချမလဲဘယ်လိုဟာဒီတော့ဆိုတာကျွန်တော်ကလားအဲ့ဘက်မှာဘက်ကအစင်းသားတွေဘာဖြစ်ကြလဲဒီစီမံကိုထိန်းသိမ်းသိနေဆိုတဲ့ situation awareness program ညာနေကျွန်တော်တို့ဒီလိုကလေးလုပ်ချင်တာဖြစ်တာကျွန်တော်တို့အတွက်အားလုံးကြည့်ကြပါ
မူမူအတွက်ရင်သွင်းစကားတန် Voices for Mumu လှုပ်ရှားမှုကို2019နိုဝင်ဘာကနေ6လအချိန်တက်မှတ်ထားပြီးတော့ကနဦးပညာပေးအစီအစဉ်တွေကိုပြည်သူတွေကြားကြကြပြန့်ပြန့်လှုပ်ဆောင်သွားဖို့စီစဉ်ထားတယ်လို့ကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ရောင်းမငွေအဖွဲ့ WWF ကပြောပါတယ်ဒေါ်စင်ရိုင်းထိန်းသိမ်းရေးအဓိကရည်ရွယ်တဲ့လှုပ်ရှားမှုကိုမြမတက်လုပ်ငန်းတက်တော်ဦးစီးဌာနအပါအဝင်နိုင်ငံတကာတော်ရန်လိစ္ဆန်နဲ့အပင်ထိန်းသိမ်းရေးအဖွဲ့ FFI ဇီဝမျိုးစုံမျိုးကွဲနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းအသင်းဘန်ဂါတာငတ်ထိန်းသိမ်းအဖွဲ့ WCS Friends of Wildlife ကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ရန်ပုံငွေအဖွဲ့ WWF နဲ့ American Cheshire Smithsonian Conservation Biology Institute SCBI တို့ပါဝင်ပါတယ
် DOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပြနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင်2019ခုနှစ်နိုဝင်ဘာလ1ရက်ဗုဒ္ဓဝင်းညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ညဆင်နိုင်သည့်လိုင်းဒိုမီတာ24 25 32နဲ့50ဖြင့်လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်လေးတွေမှာဆိုရင်တော့ငင်းချင်းရင်တပုတ်ဦးခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်မှာ
ဒီကတော့ SCE မှာအချမ်းသာရေးချစ်တိုးများများဟိုဒီစီဝေးဒီမှာအကောင့်တွေပေါ်ကိုကြိုးစားကြရတယ်ပေါ့။တစ်စက်တည်းအစဉ်လို့ဒုတိယအစီအဝေးမှာချက်38ချက်တော့
ဖြစ်နေတဲ့တောက်ကိုမိုးစော်နဲ့အခုလိုဆွေးနွေးသုံးသပ်ထားကိုမကြခင်မှာပြေစုံနာဆင်ကြဖို့ရှိပါတယ်။ဒါ့အပြင်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပတ်စဉ်အားစားကဏ္ဍအစတွေကိုလည်းနာဆင်ကြမှာပါ။အခုရင်ဆုံးတော့2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာလူမှုကွန်ရက်တွေရဲ့ပတ်သက်မှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။2016အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်ရောက်ဆက်ဖက်ရမှာအမေရိကန်အင်တာနက်နဲ့လူမှုကွန်ရက်လုပ်ငန်းကြီးတွေကိုရုရှားနိုင်ငံကဘလောက်ထိအသုံးချကလေးချခဲ့တယ်လဲဆိုတော့မေးခွန်းတွေကို Facebook, Google နဲ့ Twitter တာဝန်ရှိသူတွေကဝါရှင်တန်မှာဖြေကြားဖို့ရှိနေပါတယ်။ရုရှားရဲ့ဆက်ဖက်မှုတွေအပေါ်စုံစမ်းစစ်ဆေးမှုတွေကြောင့်စီးမြင့်သစ်တွေချမှတ်လာမှာကိုလည်းအင်တာနက်နဲ့နည်းပညာလုပ်ငန်းရှင်တွေကြားမှာစိုးရိမ်လာနေကြပါတယ်။ဒီအကြောင်းပြေစုံကို VOA သတင်းတောက် Michelle Quinn ရဲ့သတင်းဆောင်မကိုအခြေခံပြီးနှက်လောင်ကတင်ဆက်ထားပါတယ်။
ဝင်ထွက်သွားလာနေတဲ့ဝန်ထမ်းတွေနဲ့စီကားနေတဲ့ Facebook ရုံးချုပ်ကိုကြည့်မယ်ဆိုရင်ကုမ္ပဏီရဲ့လုပ်ငန်းတွေအောင်မြင်နေတာတွေ့ကြမှာပါ။ဒါပေမဲ့လည်း2016 American သမ္မတရွေးကောက်ပွဲမှာရုရှားတို့ကြားဝင်နောက်ဆက်နိုင်အောင် Facebook နဲ့တခြားနည်းပညာဆိုင်ရာကုမ္ပဏီတွေအနေနဲ့ဘလို့အခမ်းအနားကပါဝင်ပတ်သက်မှုရှိခဲ့နိုင်တယ်လဲဆိုတဲ့မေးခွန်းတွေနဲ့တိုးပြီးရင်ဆိုင်ရဖို့ရှိနေပါပြီ။ California ပြည်နယ် Berkeley ဥပဒေကြောင်းက Ann Rebel ကတော့ Facebook မှာအတိုင်းအတာတစ်ခုထိတာဝန်ရှိတယ်လို့ဆိုပါတယ
်။ Facebook has more responsibility for what happened than they
Facebook အနေနဲ့ဝန်ခံထားတာတည်းသူ့မှာပိုတာဝန်ရှိပါတယ်။သူ့ရဲ့သာတွေးနေရတဲ့ဝါဒဖြန့်ချီစစ်ပွဲမှာဖြစ်ပျက်နေတဲ့အတိုင်းအတာကိုအပြည့်အဝနားလည်ခြင်းမှာနားလည်ပါလိမ့်မယ်။ဒါပေမဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကအပြောင်းအလဲတွေနဲ့ပတ်သက်နေတယ်ဆိုတာကိုတော့သူတို့သိပါတယ်။
Unravel ha ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်းတူဦးလည်းဖြစ်ပါတယ်
။ At its core we have
ချေရန်အဖြစ်ကတော့ပွင့်လင်းမြင်သာမှုရှိဖို့ပါ
။ American သမ္မတရွေးကောက်ပွဲမှာဆွတ်ဖက်ဖို့ကြိုးပမ်းရမှာ Facebook, Google နဲ့ Twitter တို့ကိုရုရှားကဘလို့အသုံးချခဲ့တယ်လဲဆိုတာကိုတော့ခုအခါ Congress လွှတ်တော်ကောင်းဆောင်သေးတာမက American လူထုကလည်းပို့ပြီးတော့သိချင်နေပါတယ
်။ Social media is accessible to everyone.As far as political
stuff I think that is လူတိုင်းသုံးနိုင်ကြတယ်နိနိုင်ငံကြီးအရာပြောရမယ်ဆိုရင်တော့ဒါဟာကြာရှုံးမှုအငင်းခုံပြောစရာတခုဖြစ်နေမယ်ထင်ပါတယ်မှန်မှန်မမှန်မှန်လူတွေကတင်လို့ရနေတဲ့အတွက်အားနည်းချက်တော့ရှိတာမှန်ပါပဲ
I think Facebook has a responsibility because if you know
Facebook မှာတာဝန်ရှိရလို့ထင်ပါတယ်ဒီမိုကရေစီကိုထိခိုက်တာမျိုးအထူးပါဖြစ်နိုင်တဲ့အယူဆမျိုးဖြစ်တယ်ဆိုတာသိပြီဆိုရင်တော့မမမမန့်ရက်ဖို့လိုပါတယ်ဒါကကျမတို့ရဲ့ဒီမိုကရေစီစနစ်ပါ
I think that they should also face some sort of sanction.
ဘောရအမြင်တွေကိုလွတ်လွတ်လပ်လပ်ဖော်ပြနိုင်တဲ့ဒီမိုကရေစီအခွင့်အရေးတွေကိုမထိခိုက်စေဘဲအရေးယူဒဏ်ခတ်တာမျိုးလုပ်တင်တယ်လို့ထင်ပါတယ်။အခမ်းကဏ္ဍတစ်ခုမှပါတယ်ဆိုရင်အပြစ်တင်ရင်လည်းခံရမှာပါ
။ Stanford ဥပဒေကြောင်းက Nate Bosley ကတော့နည်းပညာလုပ်ငန်းတွေအတွက်စင်ကာပူလို့ခုလိုဆိုပါတယ
်။ So the internet poses unique challenges to democracy. Originally everyone thought it was
Internet ကဒီမိုကရေစီစနစ်အတွက်ထူးခြားတဲ့စင်ကာပူပါ။ပြောခွင့်မရတဲ့သူတွေအတွက်ပြောခွင့်ပေးထားတာလို့အားလုံးကအစားထင်ခဲ့ကြတာပါလူတွေကိုဘလို့အကြောင်းအရာမျိုးကိုပဲမဆိုစက်တလောက်ပြောခွင့်ပေးလိုက်တဲ့အခါမျိုးမှာဒီမိုကရေစီမဆန်တဲ့စကားတွေကိုပြောကြဆိုကြတဲ့လူတွေကိုပြောခွင့်ပေးလိုက်တယ်လို့ဖြစ်လာတာတွေ့ရပါတယ
်လွှတ်တော်ရဲ့အဆိုတစ်ခုမှာတော့နိုင်ငံရေးကြော်ညာတွေအတွက်ဘယ်သူငွေပေးနေတယ်လဲဆိုတာ online ကုမ္ပဏီတွေထုတ်ပြောဖို့လည်းပါဝင်ပါတယ
် So as with all regulations of speech there's a risk of
ဘယ်လိုပြောဆိုခွင့်ပေါ်စီးမြင်စည်းကမ်းတွေအားလုံးဟာအလွန်အကျွံဖြစ်နိုင်တဲ့အန္တရာယ်ရှိပါတယ်ကုမ္ပဏီတွေပဲဖြစ်ဖြစ်လွှတ်တော်ပါပဲဖြစ်ဖြစ်အစိုးရပါပဲဖြစ်ဖြစ်ပြဿနာတစ်ခုကိုတုံ့ပြန်မှုစ조사ရတဲ့အနေနဲ့ပြဌာန်းလိုက်တဲ့ဥပဒေတရားနိုင်ငံရေးလောကမှာထုတ်ဖော်ပြောဆိုခွင့်အတွက်ကြောချမ်းစရာတွေကျောင်းနိုင်ပါတယ်
American Congress နဲ့ရောအစိုးရအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေမှာပါပူပေါင်းဆောင်ရွက်နေကြောင်း Silicon Valley ကနည်းပညာကုမ္ပဏီတွေကပြောနေကြပေမဲ့တချိန်ထဲမှာပဲဥပဒေသစ်တွေကသူတို့ရဲ့စီးပွားရေးအပေါ်မထိခိုက်အောင်လဲစည်းရုံးနေကြပါတယ်ရှင
်။ဒီမနက်မှာရက်သားဆိုးရလက်ထက်စီးပွားရေးစီမံခန့်ခွဲမှုဟာထင်သလောက်တိုးတက်မှုမရှိဘူးလို့လုပ်ငန်းရှင်တချို့ရဲ့သဘောထားတွေကိုအခြေခံပြဆိုထားတဲ့မကြသေးခင်တုန်းကစစ်တမ်းတစ်ခုမှဖော်ပြထားပါတယ်။တနစ်ခွဲကျော်တက်တန်းရှိပြီဖြစ်တဲ့အရသာဆိုရလက်ထက်စီးပွားရေးစီမံခန့်ခွဲမှုတွေမှာအားရစရာအားမရစရာဘာတွေရှိနေပါလဲ။လူလူစားမှာရောစီးပွားရေးအရာတိတိတသာအပြောင်းလဲတွေတွေ့မြင်နေရပြီလားဆိုတာကို VOA စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူတွေအနေနဲ့ VOA ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင်။
သောတာရှင်တွေအနေနဲ့စနေနေ့ည9:00နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုဆက်ပြီးတော့မြန်မာလူထုနဲ့ကျန်းမာရေးစီစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်တင်ဆက်ပေးသွားမှာကတော့ကောင်းမွန်တဲ့အမှုကျင့်တွေကိုလူငယ်ဘဝတွေကကျင့်သုံးလိုက်နာခြင်းဟာအသက်အရွယ်ရလာတဲ့အခါမှာကျန်းမာရေးဆိုင်ရာပြဿနာတွေကိုတွေ့ကြုံမှုရုံနေစေနိုင်တဲ့အတွက်လေ့ကျင့်ပြောထောင်ပေးတဲ့အကြောင်းပဲဖြစ်ပါတယ်။အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာဦးမိုးအောင်ကျော်နိုင်နဲ့ဒေါက်တာတန်စောတို့ဆွေးနွေးထားတာကိုနားဆင်ပါရှင်။
လေတောက်သုံးတာတွေကွန်းစားတာတွေနဲ့ရက်တောက်သုံးတာတွေလိုမျိုးမကောင်းတဲ့အမှုချက်တွေကြောင့်ကျန်းမာရေးဆိုင်ရာပြဿနာတွေကိုကြုံတွေ့ရစေနိုင်ပါတယ်လူငယ်တွေကိုကောင်းမွန်တဲ့အမှုချက်တွေရှိလာအောင်လေ့ကျင့်ပြုထောင်ပေးမယ်ဆိုရင်ကျန်းမာရေးဆိုင်ရာပြဿနာတွေကိုရော့ကျစေပြီးလူဆန်အားအရင်းမြစ်တွေကိုတိုးမြင့်စေနိုင်တယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမိုးအောင်ကျော်နိုင်ကပြောပါတယ်
အဲ့တော့ចောင်းသားလူငယ်ရေတွေကစပြီးဒီမကောင်းတဲ့အမှုချင်းတွေကိုသိဖို့လိုပါတယ်အဲ့တော့ဒီမကောင်းတဲ့အမှုချင်းတွေသိရှိပြီးတော့ရှောင်ကျင်မယ်ဆိုရင်နောက်ဆက်တွဲပြဿနာတွေကိုသူတို့အနေနဲ့ရှောင်ကျင်နိုင်မှာဖြစ်ပါတယ်အဲ့တော့မကောင်းတဲ့အမှုချင်းဆိုတာကတော့အမှုချင်းတစ်ခုကဇာတို့ဒီလက်ရှိအချိန်ကနေစပြီးတော့နောက်ချိန်နေအထိမှာကိုယ့်ရဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာထိခိုက်မှုရှိစေမယ်ဆိုရင်ဒါကိုဇာတို့ကမကောင်းတဲ့အမှုချင်းလို့ယူဆပါတယ်အဲ့တော့ဒီမကောင်းတဲ့အမှုချင်းတွေကြောင့်နောက်ဆက်တွဲအန္တရာယ်တွေမဖြစ်အောင်လူငယ်ဘဝတွေကသိရှိပြီးရှောင်ကျင်နိုင်ဖို့ဆိုပြီးဆရာတို့ဒီနေ့လာရောက်ဟောပြောပေးတာဖြစ်ပါတယ်။နော်အဲ့ဒီမှာဆရာတို့လူငယ်တွေကြားမှာအသုံးဆွဲမှုများသောဆေးလိမ့်အရက်ကိုနဲ့ဆရာတို့ဒီကင်ဆာဖြစ်ပွားမှုတို့နော်မြင်မာနေတဲ့အကြောင်းလေးတွေနဲ့ရှောင်ကျင်သင့်တဲ့အချက်တွေကိုဆရာတို့ပူဇော်ပေးပြီးတော့ဟောပြောခဲ့ပါတယ်။
ဆလိအရက်နဲ့ကွန်းဟာကင်ဆာယောဂအမျိုးမျိုးကိုဖြစ်ပေါ်စေနိုင်တယ်လို့နားလည်ထားကြပါရယ်ကင်ဆာယောဂတွေအပြင်နှလုံးသွေးတိုးစီးချို့လိုမျိုးမကူးဆက်နိုင်တဲ့ယောဂတွေကိုလည်းဖြစ်ပေါ်စေနိုင်တယ်လို့ဒေါက်တာဦးမိုးအောင်ကျော်နိုင်ကပြောပါရယ
်ဒီမကောင်းတဲ့အမှုချက်တွေဖြစ်တဲ့ဆေးလိအရက်ကွန်းကြောင့်မလို့ကင်ဆာယောဂတော့မကပဲနဲ့ဆရာတို့ဒီမကူးဆက်တတ်သောယောဂများဖြစ်သောနှလုံးသွေးကြောချင်းယောဂသွေးကြောပိတ်ဘုန်းတော်သွေးကြောချင်းဒီဖြတ်ချင်းနော်စတဲ့ဒီအသေးပြောင်များတဲ့ယောဂတွေဖြစ်များလာတွေ့ရပါတယ်အဲ့လိုပဲဆရာတို့ရက်တောက်တဲ့သူတွေမှာဆိုရင်လည်းဒီအစာအိမ်နဲ့အသည်းကင်ဆာဥမိုင်းကင်ဆာဖြစ်ပွားမှုနှုန်းတွေများပါတယ်ကွန်ဆာတဲ့လူတွေကတော့အဓိကအနေနဲ့ဆရာတို့ကရင်ကင်ဆာဖြစ်ပွားမှုနှုန်းတွေတားများလာတဲ့အန္တရာယ်ရှိပါတယ
်မွေးရည်ဆေးဝါးတုံးဆွဲတဲ့အလေးချက်ဟာဆက်လက်တောက်သုံးတာကနေစတင်တယ်လို့ပြောလို့ရပါတယ်မကောင်းတဲ့အမှုကျင့်တွေကိုစတင်မိခဲ့မယ်ဆိုရင်ကျမတို့ဆိုင်ရာပြဿနာတွေအပြင်လူမှုရေးနဲ့စီးပွားရေးတွေကိုပါထိခိုက်ပျက်စီးစေနိုင်ပြီးနိုင်ငံတော်အတွက်ဆုံးရှုံးနေတာစေနိုင်တာကြောင့်လူငယ်တွေကိုကောင်းတဲ့အမှုကျင့်တွေရရှိအောင်တုံ့ပြန်ဆုံးမပေးဖို့လိုအပ်ပါတယ်
အဲ့တော့ဒီဆေးလိရဲ့ကိုယ်တို့ဒီဘာနဲ့ဆက်ပြီးတော့ညှိနှွယ်နေလဲဆိုတော့တို့ဒီနောက်ပိုင်းမှာမွေးရည်ဆေးဝါးတွေနဲ့ဆက်ပြီးညှိနှွယ်သွားဖို့ရှိပါတယ်ဒီရဲ့မကောင်းတဲ့အမှုချင်းတွေကနေဆက်လက်ပြီးမူရစ်စေးပါဆွဲသွားမယ်ဆိုရင်မိမိရဲ့ရုပ်ခန္ဓာစိတ်ခန္ဓာတွေမကောင်းဘူးမိမိရဲ့ဤသားစုပတ်ဝန်းကျင်ပါဆက်လက်ထိခိုက်ပြီးနောက်ဆုံးမှာတော့ဒီနိုင်ငံတော်အထိပါเนาะထိခိုက်လာနိုင်တဲ့အနေအထားတွေရှိတဲ့အတွက်လူငယ်တွေအနေနဲ့အခုချိန်ကစပြီးတော့ဒီမကောင်းတဲ့အမှုချင်းတွေကိုရှောင်ကျဉ်နိုင်ရန်ဆရာတို့ကအသိပညာပေးပြောပြခြင်းဖြစ်ပါတယ်
အသက်အရွယ်နဲ့အတွေ့အကြုံညွှန်နေသေးတဲ့လူငယ်တွေဖို့ကောင်းတဲ့အမှုကျင့်နဲ့မကောင်းတဲ့အမှုကျင့်တွေကိုခွဲခြားသိရှိခြင်းမရှိဘဲလမ်းမရောက်ပြီးအနာကက်ပြောက်သွားတဲ့သူတွေရှိနေပါတယ်လူငယ်တွေမှာကောင်းမွန်တဲ့အမှုကျင့်တွေရရှိလာအောင်ပြုစုပြုထောင်ပေးခြင်းဟာနိုင်ငံတော်နဲ့လူစင်အားအရေးမြင့်တွေကိုတိုးတက်ကောင်းမွန်စေနိုင်တာကြောင့်ပေါ်ပေါ်ဆက်ဆက်သဘောမထားဘဲရင်းဆိုင်တင် जा ပြသပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဒီနေ့ဟိုမပြောဘဲပြီးမှာမကောင်းတဲ့အမှုချင်းတွေဖြစ်တဲ့ဒီဆေးလေးရက်ကုန်းနဲ့မကောင်းဘူးပေါ့နော်။ဂျန်နေဒီမကောင်းတဲ့အမှုချင်းမှန်သမျှဒီငယ်ရွယ်စဉ်အနေစပြီးတော့သိရှိနားလည်အောင်လုပ်ပြီးရှောင်ကျင်ခြင်းအပြင်နော်ကိုယ့်ရဲ့ဒီအနာဂတ်မှာနော်ကောင်းမွန်တိုးတက်သောဓမ္မပြည်နဲ့ပြည်စုံသောနော်ကျောင်းသားလူငယ်တွေကနေတောင်တစ်ချိန်မှာနိုင်ငံကိုဦးဆောင်မဲ့နော်လူကြီးတွေဖြစ်ကိုရောက်ရှိဖို့အတွက်ဆရာတို့ဆန္ဒပြုပါတယ်။ဒီမကောင်းတဲ့အမှုချင်းတွေကိုသိရှိပြီးတော့ရှောင်ကျင်နိုင်ဖို့အတွက်ကိုလည်းဆရာတို့ဒီနေ့အနေတိုက်တွန်းနေပါတယ်။
ကောင်းမွန်တဲ့အမှုကျင့်တွေကိုလူငယ်ဘဝတွေကကျင့်သုံးနိုင်တာချင်းဟာအသက်အရွယ်ရလာတဲ့အခါမှာကျန်းမာရေးဆိုင်ရာပြဿနာတွေကိုတွေ့ကြုံမှုရနေစေနိုင်တာကြောင့်အမှုကျင့်ကောင်းတွေရရှိစေနိုင်မှုအတွက်လေ့ကျင့်ပြောထောင်ပေးတဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်စောပ
ါဆရာတန်စောတင်ဆက်ထားတဲ့မြန်မာလူလူနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြကြရတာပါအခုတစ်ခါငင်းချင်းတပုတ်ဦးကောင်းစင်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်သာမန်ဒီဇင်ဘာလကျရင်ဒုတိယပင်လုံတတိယအစည်းအဝေးမှာဘာရီဆွေးနွေးမယ်ဆိုတာကိုတနေ့ကဆွေးနွေးခဲ့တဲ့ပြည်အောင်စုငင်းချင်ရေးပူးတွဲညှိနှိုင်းရေးကော်မတီကသဘောတူချမှတ်ခဲ့ကြတယ်လို့သိရပါတယ်။ဒါပေမဲ့ဒုတိယပင်လုံတတိယအစည်းအဝေးကိုသတ်မှတ်ချိန်အတိုင်းကျင်းပနိုင်မှာမလား။ငင်းချင်ရေးခရီးရဲ့အကွေအကောက်အမတ်ဆောက်တွေအကြောင်းဒီငင်းချင်ရေးဖြစ်စဉ်ကိုတောက်လျှောက်စောင့်ကြည့်တင်ပြလာခဲ့တဲ့ VOA သတင်းတောက်ကိုမိုးစော်နဲ့အတူဦးကျော်စံသားကသုံးသပ်ထားပါတယ်။
ဒီကတော့ SCE ရဲ့မှာအချမ်းတစ်ခါလေးချစ်တူမြမျိုးဒီစီဝေးဒီမှာအကောင့်တွေပေါ်ကိုကြိုးစားကြရတယ်ပေါ့။ဒါဆိုပြည်ဟာစုပင်လို့ဒုတိယအစီဝေးမှာတော့ချက်38ချက်သဘောတူရည်ရရှိခဲ့တယ်ဆိုပြီးတော့ထုတ်ပြန်ပါတယ်ကြာ။အဲဆိုအဲ့ဒီအချက်တွေကိုလည်းဒီတစ်ခေါက်စီဝေးမှာပုံစံတော့တင်ပြီးတော့မှအဲ့ဒီခါလေးအတိအကျကိုဆွမ်းနေရရှိပါတယ်
။အဲ့လိုသဘောတူချက်တွေရရှိခဲ့တယ်တိုက်ပွဲဖြစ်နေတဲ့ဆွေသတင်းတွေကလည်းမကြာခဏပေါ်လာတော့လူရမေးခွန်းထုတ်ကြတယ်ဒီညီညာရင်းကြီးလာကန်ဆိုတာတကယ်ပဲရှစ်တူနေရလားလို့ဆိုတော့ကိုမိုးစောကဒီကိစ္စကိုအစာဆုံးလိုက်နေတဲ့သတင်းတော့တည်းနဲ့ဘာပြန်ပြောချင်လဲခင်ဗျာဒီကိစ္စကို
အဲဒီစစ်တီယာစုတင်တော့ဒုတိယအစည်းအဝေးမှာဒီ38ဆက်ဖို့သဘောတူညီချက်ရရှိတယ်ဆိုတော့ကဒီအခုနေကြေးညီတာကပေါ့နှစ်ဆက်ကြရစင်းလုံးမှာပါနေတဲ့အခွင့်အရေးကြီးကြီးပဲရရှိနေတဲ့အချက်ဖြစ်တယ်။ဒါနဲ့တော့လက်နက်ကိုင်ဖွဲ့တွေကဆိုလို့ရှိရင်ရှစ်ဖွဲ့ပဲပါဝင်တာဖြစ်တယ်။ဒါကျန်တဲ့ရဲဘော်ကျော်ကအဲ့ဒီမှာပါဝင်လာတာမရှိသေးဘူးဆိုတော့ဒီဟာတတိလုံးတိုင်းတိုင်းနဲ့ဆောင်းတာ။ဒီအောင်ပြီးတစ်ခုလုံးနဲ့တွောချုံတာဆိုတာမျိုးတွေတုံ့ပြန်ရှိပါရဲ့ဗျာ
။ဟုတ်ကဲ့ဆိုတော့ကျန်တဲ့အဖွဲ့တွေပါဝင်လာနိုင်ရေးကိုအခုဆွေးနွေးရတာဘယ်လိုဆောင်ရွက်နိုင်တယ်လဲ။ပါဝင်လာနိုင်မဲ့အလားအလာကဘယ်လောက်ရှိနေတယ်ထင်ပါလဲ။
အဲလောလောဆယ်မှာဆိုရင်တော့ဒီဆွေးနွေးပွဲမှာဒီ NC လို့ခေါ်တဲ့တနင်္ဂနွေပြည်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပေးတဲ့အဖွဲ့အစည်းအနေနဲ့ဆိုလို့ရှိရင်အားလုံးကကျွန်တော်တို့14ပွဲလောက်ရှိနေတာပေါ့တရုတ်မြန်မာနယ်စပ်ဒေသကဒီဝါတို့ကချင်ကိုဥဆောင်ထားတဲ့အဖွဲ့9ဖွဲ့ရှိတယ်အဲ့ဒီအဖွဲ့9ဖွဲ့နဲ့ဆိုလို့ရှိရင်ကတော့အခုခေတ်ဘယ်လိုပြောမလဲဒီ NC မှာပါဝင်ရင်းနဲ့ပတ်သက်ပြီးတော့မှစစ်စစ်ကြကြဆွေးနွေးနိုင်တဲ့အနေအထားကြီးမတွေ့ရသေးပါဘူးဗျာအဲ့ဒီအဖွဲ့ခုနှစ်ဖွဲ့က SPNCC ဆိုမှသူတို့ကဖွဲ့စည်းထားတယ်ဖွဲ့စည်းထားတော့သူတို့ကဒီဖွဲ့စည်းပြီးအားလုံးခုနှစ်ဖွဲ့လုံးနဲ့တကယ်နဲ့ဆွေးနွေးဖို့ဆိုတဲ့ဟာကိုတောင်းဆိုလာတယ်အစိုးရဘက်ကလည်းဒီညီငယ်ကွန်ဖရင့်ဘက်ကလည်းအဲ့ဒီဟာပေါ်မှာဆွေးနွေးဖို့အတွက်လက်ခံထားတဲ့အနေအထားမျိုးမရှိသေးဘူးခင်ဗျသူတို့ခုနှစ်ဖွဲ့လုံးနဲ့ဂျင်းရဲ့တွေ့နေဆိုတာမျိုးမရှိသေးဘူးဆိုတော့အဲ့ဒီဟာလည်းတိစုံမှုတစ်ခုအနေအထားနဲ့တွေ့နေရပါလိမ့်ဗျာဒီကားမှာပဲကျွန်တော်ဒီ UNFC လို့ခေါ်တဲ့ထိုင်းမြန်မာနယ်စပ်မှာရှိတဲ့အဖွဲ့လေးဘက်နဲ့အစိုးရနဲ့ဆွေးနွေးခဲ့ကြတယ်။ UNFC ဘက်ကတင်ပြထားတဲ့အချက်၉ချက်ကိုအဓိကဆွေးနွေးနေတယ်။ဒီကားလည်းအနည်းဆုံး၁၄-၅လလောက်ကြာမြင့်လာပြီဖြစ်တယ်။ခုချိန်ကြီးလည်းဒီဟာတွေကသဘောတူညီချက်တော့မရသေးဘူး။သူတို့အဓိကကတော့ညီညီပိုင်းခြားတတ်မှတ်ရေးဆိုဒီတက်တွေလိုက်နာတဲ့ဒီကားတွေပေါ့။အဲဒီချို့ချက်တွေကျန်နေသေးတယ်။အဲဒီချက်တွေမရဘူးဆိုရင်တော့ဒီ NC မှာပါဝင်လာဖို့ဆိုရလဲအခန္ဓာတစ်ခုရှိနေတဲ့အနေအထားမျိုးမှာတွေ့ရပါလေဗျ
။ဟုတ်ကဲ့အဲ့တော့အခုလောလောဆယ်ဒီညီလာခံမှာမပါနိုင်သေးတာက SPMC လို့ခေါ်တဲ့တရုတ်နယ်စပ်ကအဖွဲ့တွေရဲ့ဒီဝါတို့ကချင်တို့ခေါင်းဆောင်တဲ့အဖွဲ့တွေနောက်တစ်ခါထိုင်းနယ်စပ်က UNFC ဆိုတဲ့အဖွဲ့တွေဆိုတော့အုပ်စုနှစ်စုပေါ့ဗျာနေရာချင်းကျန်နေသေးတယ်ဆိုတဲ့ဘောပေါ့
ဟုတ်ပါရဲ့ခင်ဗျာဒီချို့သုံးသက်ချက်တွေမှာဆိုတော့ဒီအင်အားစုတွေကမြန်မာပြည်မှာရှိတဲ့ဒီလက်နက်ကိုင်အင်အားစုတွေရဲ့ဒီ၃ပုံ၂ပုံတောင်းပုံလဲ၄ပုံ၃ပုံအဓိကလက်နက်ကိုင်အင်အားအများစုတွေကအဲ့ဒီအဖွဲ့အစည်းတွေမှာရှိနေတယ်ပေါ့
တရုတ်နယ်စပ်ကရှိတဲ့ဝါတို့ကချင်တို့
ဖွဲ့စည်းထားတဲ့အဖွဲ့သူတို့ကတပေါင်းတည်းသာတွေ့ကျင်တဲ့အစိုးရကုလနဲ့ဆိုတဲ့အဖွဲ့တွေဟာအဲ့ဒီအဖွဲ့ရဲ့နောက်ွယ်မှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုဘလောက်ရှိနေပါသလဲ။ဘာယုံလဲဆိုတော့သူတို့စီကကုလကိုဒုတိယညီလာခံတို့ကတပေါင်းတည်းခဏလာတက်သွားတယ်လို့သတင်းကြားလိုက်ရပါတယ်။ဆိုတော့တရုတ်ရဲ့ဩဇာလွှမ်းမိုးမှုကြောင့်များနှောင့်နှေးနေသလားတရုတ်ကတွန်းပင်းရွေးနိုင်သလားဆိုတဲ့ကိုမျိုးသာဆုံးသက်ပေးပါဦး။
ဟုတ်ကဲ့အဓိကကတော့တရုတ်ကတည်တည်တုံတုံနဲ့ဆောင်ရွက်လာတယ်ဆိုရင်တော့ဒီလိုတွေနဲ့ပါဝင်လာတဲ့အနေအထားတစ်စိတ်တစ်ပိုင်းတော့ရှိတယ်လို့မြင်ကြရှိပါတယ်တိုးတက်နိုင်ပါတယ်ခင်ဗျာ
တရုတ်ဆိုရရဲ့အာဘော်သတင်းစာ Global Times ဆိုပါတော့ကျွန်တော်တို့အများအန်းဖတ်နေတွေ့နေရပါတော့သူတို့ကမြန်မာနိုင်ငံညီညွတ်တို့သိလူလာရဲ့ဆိုတဲ့တစ်ချိန်တည်းမှာပြောနေတာပဲဆိုတော့အပြောတစ်မျိုးအလုပ်တစ်မျိုးများဖြစ်နေသလားတရုတ်ရဲ့မူဝါဒ
ဟုတ်ကဲ့ဒီတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုကမြန်မာပြည်မှာအများကြီးရှိနေတယ်ပေါ့ဒီနေ့တော့တမွေပိုင်လိုင်းချင်းတရုတ်နိုင်ငံရဲ့ဒီစွမ်းအင်အရင်းကြီးရဲ့ဒီကြိုးစောတစ်ခုလိုလည်းပြောလို့ရနိုင်တဲ့အတုံးသက်တာရှိနေတယ်။ရှိနေတော့ဒီပိုင်လိုင်းလို့သူကြီးကိစ္စတွေအားလုံးကကျင်းမြန်မာနေဆက်ရေချမ်းရေးတည်ငြိမ်ရေးပုံမှာအများကြီးတည်နေနေတယ်ပေါ့။အဲ့ဒီကကျေးပက်ကတော့ရေချမ်းရေးပုံမှာအများကြီးလူလာနေတယ်ဆိုတော့အနေထားမျိုးတွေတော့ကျွန်တော်တို့သိထားပါလိမ့်ရ။
ဆိုရင်ဘာကြောင့်သူတို့ဟာဒီညဉ့်ညံ့လေးလုံးဝဆင်းလုံးကျော်ဖြစ်အောင်တွန်းမပုန်နိုင်တယ်လဲဆိုပြီးမေးစရာရှိနေတာပေါ့။
ဒီသူအချက်ဒီမှာတော့ဒီကျွန်တော်တို့ဒီကြိုင်းသားလက်နက်ကင်ဖွဲ့ပြီးပတ်ကလည်းသူတို့ရက်တိချင်တဲ့သူတို့တောင်းဆိုချက်တွေကနိုင်ငံလို့နေရာသေးရဲ့အခြေအနေမျိုးတွေအခြေရောဆိုအဲ့လိုပဲပြောလို့ရတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဥပမာကိုမစောပြောတာအဲတရုတ်နိုင်ငံမှာရှိနေတဲ့အဖွဲ့ဝါရုကချင်တို့စတဲ့အဖွဲ့တွေအပြင် MNDA တို့ TNLA တို့ AA တို့ဆိုတဲ့အဖွဲ့သုံးဖွဲ့ကြတော့ဟောသူတို့နဲ့ဆန်ရေးညီညာရေးမှာ
ဒီတရုတ်ပြည်မှာနေဆက်မှာရှိရဲ့ SPNCG အဖွဲ့မှာဆိုလို့ရှိရင်ဒီ1 mile လာပါမယ် KRO ပါမယ်နောက် SSPP လို့ခေါ်တဲ့ရှမ်းမြောက်ပါမယ်ပေါ့နောက်အဲ့ဒီထဲမှာပဲကျွန်တော်ပလောင်တို့ကိုကန်တို့ AA တို့အဖွဲ့တွေပါမယ်ပေါ့ဆိုတော့အဲ့မှာဘဝလို mile လာတို့ဒီချင်းတို့ရှမ်းမြောက်ပေါ့ SSPP လို့ဆိုလို့ရှိရင်ဒီ bilateral စာချုပ်မျိုးတွေကိုလက်မှတ်ရေးထိုးထားရရှိရပေါ့ပလောင်တို့ကိုကန်တို့ AA တို့အဖွဲ့တွေနဲ့ကျတော့ဒီလက်မှတ်ရေးထိုးထားတဲ့အစာချုပ်မျိုးတွေမရှိသေးတဲ့အနေအထားမျိုးတွေမှာဒီလိုဆွေးနွေးမှုပုံစံကိုအတူတူကဆွေးနွေးနိုင်မှုဆိုတဲ့အနေအထားမျိုးရှိနေမှာဖြစ်ပါလေဗျာဒီတချင်လို့ရှမ်းလို့တက်တာတောင်းဆိုထားတဲ့ဟာတော့တလောင်လို့ကိုကန်လို့ပါတော့မပါဝင်လာတဲ့နောက်မှာဒီပါဝင်လက်မှတ်ရေးထိုးသေးဘူးဆိုတဲ့အနေအထားမျိုးတွေ့ရပါလေဗျာဟုတ်ဒီတလောင်လို့ကိုကန်တို့အေအေကိုကြာတော့ကျွန်တော်ဒီ NC လက်မှတ်ရေးထိုးရေးမှာအရင်ဦးသိန်းစိန်ဆိုရလည်းထမအောင်ကသူ့ကိုလက်မှတ်ရေးထိုးဖို့မဖြစ်ပေါ်တဲ့ကြံရှိနေတဲ့အဖွဲ့အစည်းတွေလို့ပြောအောင်ပါခင်ဗျာ
။ကိုမျိုးအဲ့တော့လက်မှတ်ထိုးပြီးသား10ဖွဲ့နဲ့ကတော့ NCA ပေါ်ပါအရင်ပေါ်မှုခက်ခဲသိမ့်မရှိတော့ဘူးဆိုတဲ့ဘောပေါ့။အ
ာလက်မှတ်ထိုးပြီးသား10ဖွဲ့ကလည်းဒီ NCA ပေါ်မှာတချို့ချက်ဒီမှာဘယ်လိုပြောမလဲလက်တွေ့အကောင်တွေဖော်ရတဲ့အချိန်မှာလည်းအခက်အခဲတွေတွေ့တဲ့အနေအထားမျိုးတွေမှာပြန်လည်သုံးသပ်ဖို့ဆိုတာပြောတာရှိရင်နောက်ကျွန်တော်ဒီ UNFC ရဲ့အနေအထားမှာဆိုလို့ရှိရင်ဒီ NCA ထဲမှာပါဝင်တဲ့ချက်တွေသူကသူဟာရောလက်မခံနိုင်တဲ့အတွက်ကြောင့်မျိုးအချက်ရှိချက်တင်ပြရတယ်တင်ပြတော့မှအဲ့ချက်တွေကြားရတယ်ဆိုလို့ရှိရင်သူတို့နည်းလက်မှတ်ထိုးမယ်ဆိုတော့မှသူတင်ပြထားရရှိတယ်အဲ့ဒါတွေအရယ်ဆွေးနွေးလို့မပြတ်သေးဘူးခင်ဗျနောက်ဒီ FPNCC ဘက်ကဆိုရင်တော့ဒီ World ဘာမင်းရဲ့ထုတ်ပြန်ချက်တွေထဲမှာဆိုလို့ရှိရင်ဒီ NCA ကဒီတစ်ခါလေးနဲ့တန်းသာလက်နက်ကင်ဖွဲ့တွေကိုဒီစုမှုကိုပြုစားရတဲ့သဘောမျိုးသူထုတ်ပြန်နေတာတွေလည်းရှိတယ်ခင်ဗျဟု
တ်ကဲ့နောက်တစ်ခုမေးချင်တာကတော့ဒီလိုအစိုးရနဲ့သဘောတူညီမှုရထားတဲ့အဖွဲ့ရဲ့သဘောမတူညီသေးတဲ့အဖွဲ့ရဲ့စသဖြင့်ပေါ်တဲ့နောက်ထပ်အုပ်စုတွေရှိနေတော့အဲ့ဒီတိုင်းရင်းသားလက်နက်ကိုင်အင်အားစုရဲ့အထက်မှာကောအချင်းချင်းသဘောထားကွဲလွဲမှုပြင်းပြင်းထန်ထန်ရှိနေတယ်လို့သုံးသပ်နိုင်ပါသလား
ပြင်းပြင်းထန်ထန်ကွဲလွဲတယ်လို့ပြောဖို့တော့ခက်မှန်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီ NCA လက်မှတ်ရေးထိုးပြီးရဲ့နောက်ပိုင်းမှာလေဒီ NCO လက်မှတ်ရေးထိုးတဲ့အဖွဲ့ဝင်တော်တော်များများ UNFC အဖွဲ့ဝင်ဟောင်းနေတယ်လေသူတို့ပြန်လေပြည်ဆောင်ဆွေးနွေးကြတာရှိတယ်ပြန်လေညီနိုင်တာရှိတယ်ဆိုတဲ့အခြေအနေမှာတော့ပြည်ပြည်ထောင်ထောင်ကွဲလွဲတယ်လို့တော့ပြောရအောင်နဲ့တူပါတယ်ဒါပေမဲ့သူတို့ကြားမှာလေတချို့ဟာလေးမှာတော့မတူညီတဲ့ချက်တွေတော့ရှိတယ်လို့တော့မြင်နေရပါတယ်ဗျာ
ဆိုတော့ကိုမှုဆိုအဲ့ဒါတိုင်းသားလက်နက်ကိုင်အင်အားစုတွေဘက်ပေါ့အစိုးရနဲ့တက်မတော်ကြားထဲမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုရှိတယ်လို့လူတွေကပြောနေကြပါတယ်ကိုမှုဆိုရဲ့စုံစမ်းချက်ကိုလည်းကျွန်တော်ကြားချင်ပါတယ
်ဟုတ်ကဲ့အဲ့ဒီဟာကတော့အမျိုးသားပြည်သူ့ပြည်စီအဖွဲ့ချုပ်အစိုးရမတက်ခင်ဦးသိန်းစိန်အစိုးရလက်ထက်မှာလေခင်ဗျာဒီကိစ္စတွေမှာဝေဖန်တာတွေရှိပါတယ်ဥပမာဒီပေါ့2013အချိန်မှာထိုးစစ်တဲ့အချိန်မှာတော့ဆိုရင်ဦးသိန်းစိန်ကနေတော့မှဒီထိုးစစ်တွေကိုဆက်ဆိုင်မှုဆိုတာမျိုးတွေကိုကျင်ရခဲ့တယ်။ဒါပေမဲ့လို့သူစစ်တွေရင်ဆိုင်တော့တာမရှိဘူး။မရှိတဲ့အခါမှာအစိုးရနဲ့တက်မော်နယ်ကဒီဘယ်လိုပြောမလဲ။အပြိုင်လိုမျိုးလားဆိုတဲ့အမျိုးတွေဝေဖန်ခဲ့တဲ့အမျိုးတွေလည်းရှိပါတယ်ဗျ။
ရှိရသော်အခုမျိုးသားဒီမိုကရေစီဆိုတာပြက်လာပြီးတဲ့အချိန်မှာဆိုရင်တော့ကျွန်တော်ဘက်ကတော့အမြဲတမ်းပဲဒီအစိုးရနဲ့ကစားရရှိတဲ့ဟာမျိုးဒီအစိုးရရဲ့ဥဆောင်မှုအောက်မှာဆိုပြီးဆောင်ပြီးပြောပြမယ်လို့တော်တော်များများရဲ့တောင်းကြည့်တဲ့ဝေဖန်မှုတွေမှာတော့တဘောလေးမရှိသေးဟာမျိုးတွေကိုဝေဖန်တဲ့ဟာမျိုးတွေတော့ကျွန်တော်ဒီချိန်ကိုချသိနေရပဲဖြစ်ပါတယ်ခင်ဗျာ
တချို့ကပြောကြတာရှိတယ်အစင်လာအဖြစ်ဟိုဘုရုပ်နေဝင်လက်ထက်ကလေးသုံးဆက်လာကြတာတက်မတော်ဟာပြည်တွင်းစစ်ကိုသူတို့ကလိုလိုလားလားမရဆက်ခြင်းဘူး political will မရှိဘူးဘာကြောင့်လဲဆိုတော့တက်မတော်ရဲ့အခန့်ကဏ္ဍဟာစိတ်အရေးကြီးတယ်ဆိုတာပြတ်သားခြင်းလို့ဒီကိုထားပြီးတော့အထင်ကိုဆွဲနေတယ်ဆိုပြီးသုံးသပ်ချက်တွေဟိုတို့ငါရှိခဲ့ပါတယ်ကိုမှုစော်ရဲ့သဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်အဲ့ဒီမှာကိုမှုစော်အဲ့ဒီယူဆကိုဘယ်လိုမြင်ပါလဲခင်ဗျာ
ပြောဖို့တော့နည်းနည်းတော့ကျမလို့ထင်ပါတယ်ကျမတို့ဘက်ကလည်းဒီမိန်းကလေးကိုအမြဲလူလာပါတယ်ဆိုရပြီးတောက်လျှောက်ပြောလာတယ်ရှိတယ်တချို့ဘိုင်းတွေမှာဆိုရင်လည်းဒီပြည်တော်စုမျိုးပြုခွင့်ရေးအတွက်သူတို့တက်တော်ကနေမှာအဓိကစိတ်ပင်ဆောင်ရွက်လာတယ်ဆိုရမျိုးတွေပြောနေတာမျိုးတွေလည်းရှိပါတယ်ဆိုတော့ကျွန်တော်နိုင်ငံတကာမှာဖြစ်ပျက်နေတဲ့အနေအထားတွေနဲ့နှိုင်းယှဉ်ချိန်ထိုးပြီးတော့မှပြောမယ်ဆိုရင်ပြောလို့ရပါတယ်ဒါတကယ်တမ်းသူတို့အနေနဲ့လူလူလာလာဆောင်ရွက်လာမဆောင်ရွက်ဘူးလားဆိုတာပြောလို့ကျန်နေတဲ့အနေအထားမျိုးရှိပါတယ်။တခြားတစ်ဖက်မှာကြာတော့ကျွန်တော်ဒီတက်မတော်စစ်ကောင်းဆောင်တွေတက်မတော်ကိုချင်းချုံချုံပါအာဏာချုပ်ကင်လာတဲ့အနေအထားတည့်ရမှာသူတို့ရဲ့မိသားစုကြီးပွားရေးလုပ်ငန်းတွေကြီးပွားလာတဲ့အနေအထားမျိုးတွေဟာဒါတော့တက်မတော်ကဒီပြည်တွင်းစစ်နဲ့ပတ်သက်ပြီးတော့မှနေရဆဲအောင်ဆောင်ရွက်နေတယ်ဆိုပြီးတော့မှဝေဖန်သုံးသပ်သူတွေကတော့ထောက်ပြကြရအခွက်တစ်ခုလုံးပဲကျွန်တော်ပြောမှာဖြစ်ပါတယ်ခင်ဗျာ
။ကိုမျိုးကကျွန်တော်နောက်ဆုံးမေးချင်တာကတော့အခုတတိယကြိမ်27ရာစုပင်လုံကိုကျင်းပလာမယ်မကြခင်မှာဆိုတော့အဲ့ဒီအထီးလှမ်းမျှော်ကြည့်မယ်ဆိုရင်ဒီညဉ့်ဉဲရဲ့အလားလားဟာဆက်ပြီးတော့ကောင်းသွားနိုင်မဲ့အခြေအနေရှိလားတော်လေးစစ်ကိုတူသွားလိမ့်မယ်လို့ကိုမှုဆိုမျှော်လင့်ပါလားနောက်ဆုံးနေနဲ့
လက်ရှိအနေအထားရပြောရမယ်ဆိုရင်တော့ဒီဇင်ဘာထဲမှာကျင်းပနိုင်တဲ့အနေအထားကိုမတွေ့မြင်ရသေးပါဘူးခေတ်ကကျွန်တော်ရခိုင်နဲ့ရှမ်းဘက်မှာဆိုလို့ရှိရင်အမျိုးသားချင်းနိုင်ငံရှင်တွေကိုကျင်းပဖို့ဆိုတာသဘောတူညီညီမရသေးဘူးနောက်တစ်ချက်ကလည်းနိုင်ငံရေးမူကောင်တွေကိုပြန်လည်ပြင်ဆင်ရေးဆွဲဖို့တို့ပြင်ဆင်ဖို့ဆိုတဲ့ဟာရလည်းအခုချိန်ကြည့်ပြီးဆိုတော့ဒီချိန်အတွင်းမှာနောက်တစ်ချိန်စီးပွားကိုစနိုင်မလားစမယ်ဆိုလို့ရှိရင်ဒေယောတော်ဝါနဲ့အမြင်ဟန်လောက်သွားတဲ့ဟာတွေတချို့အချက်တွေမတည်လည်ပဲနဲ့မပြီးပြတ်သေးတဲ့အစည်းအဝေးစတင်ရမယ့်အနေအထားမျိုးတွေဖြစ်လာမလားဆိုတဲ့မျိုးတွေမြင်နေပါတယ်ဒီပုံမှာပဲဒီအားလုံးကအများသဘောတူလက်ခံနေတဲ့အနေအထားတစ်ခုညှိပြီးဆောင်ရွက်နိုင်တယ်ဆိုရင်တော့နောက်စီးပွားတွေစီးပွားတွေမှာပို့ပြီးတော့အောင်မြင်လာနိုင်တယ်လို့မြင်လို့ရပါတယ်။ဘာလို့လဲဆိုတော့အခုဆွေးနွေးနေတဲ့ဒီပြည်လုံးကြီးလာခံထဲမှာ NCO လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေပါဝင်နေတယ်။သူတို့ရဲ့ဆွေးနွေးမှုတွေရဲ့အောင်မြင်မှုပေါ်မှာမူတည်ပြီးတော့မှလက်မှတ်ထိုးတဲ့ဒီတဲ့အဖွဲ့တွေကလည်းလိုက်ပါလာမယ့်အနေအထားမျိုးတွေလည်းရှိနေတာဆိုတော့အဲ့ဒီဟာပုံပြီးရေးကြည့်မယ်လို့ပြောလို့ရမယ်လို့ထင်ပါတယ်။
ဥတော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့ကိုရနိုင်တင်ဆက်ထားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြအောင်ပါရှင
်။ဟုတ်လားပါကျွန်တော်ရနိုင်မှာ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီပါအသက်16နှစ်ယောက်ကမ္ဘာဖလားဘောလုံးပွဲမှာတော့အင်္ဂလန်တင်ဘူဆွဲသွားပါတယ်။2018ကမ္ဘာဖလားဘောလုံးပွဲအတွက်စုချင်းငွေတွေကိုအမေရိကန်ဒေါ်လာသန်း400အထိတိုးမြင့်လိုက်တယ်လို့ FIFA ဥက္ကဋ္ဌကပြောလိုက်ပါတယ်။2018 Formula 1ကားပြိုင်ပွဲမှာတော့ဗြိတိန်နိုင်ငံသား Lewis Hamilton ကကမ္ဘာချန်ပီယံဖြစ်သွားပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ FIFA အသက်16နှစ်ယောက်ကမ္ဘာဖလားဘောလုံးပွဲမှာတော့အင်္ဂလန်တင်ဘူဆွဲသွားပါတယ်။အိန္ဒိယနိုင်ငံကယ်ကတာမြို့မှာစနေနေ့ကကစားတဲ့နောက်ဆုံးဘောလုံးပွဲမှာအင်္ဂလန် U18 အသင်းကစပိန်ကို5-2နဲ့နိုင်ပြီးတော့ကမ္ဘာချန်ပီယံဖြစ်သွားတာပါဒီပွဲမှာစပိန်အသင်းက2-0ယင်သွင်းခဲ့တာပါဒါပေမဲ့အင်္ဂလန်ဘက်ကပထမပိုင်းမှာ2-0ဒုတိယပိုင်းမှာ4-0ပြန်သွင်းပြီးတော့နောက်ဆုံးမှာအင်္ဂလန်က5-2နဲ့နိုင်ပြီးချန်ပီယံဖြစ်သွားတာဖြစ်ပါတယ်အင်္ဂလန်အသင်းကမ္ဘာချန်ပီယံဖြစ်တာထိုက်တန်တယ်လို့အင်္ဂလန် U18 အသင်းရဲ့နီးပြ Steve Cooper ကပြောပါတယ
် I'm speechless the feeling is a little bit surreal I think it might even feel a bit better tomorrow once you actually realize
ဘာပြောမှန်းတော့မသိတော့ပါဘူးတကယ်ကိုမယုံနိုင်တော့အောင်ပါပဲကစားသမားတွေအကုန်လုံးပြိုင်ပွဲတစ်ချောင်းအကောင်းဆုံးလုပ်နိုင်ခဲ့တယ်လို့အသင်းမှာပါတဲ့ကျန်တဲ့သူတွေအကုန်လုံးလည်းလားတူပါပဲကျွန်တော်မြင်ကတော့ကျွန်တော်တို့ကစားပုံပြီးတော့သွင်းခဲ့တဲ့ဂိုးတွေတူးချင်းခြေစွမ်းနေနဲ့အသင်းရဲ့စိတ်ဓာတ်နဲ့ကစားပုံတွေရကျွန်တော်တို့ထဲ့တဲ့တန်းနဲ့အနိုင်ရတာပါကမ္ဘာဖလားမှာနှစ်ဂိုးရှုံးနေပြီးမှပြန်ပြီးတော့ငါးဂိုးသွင်းပြီးနိုင်တယ်ဆိုတာကိုကြည့်မယ်ဆိုရင်ဖြေကရှင်းနေပါတယ်ကစားသမားတွေရဲ့စိတ်ဓာတ်လူလဲဆိုတာခင်ဗျာတွေ့နိုင်ပါတယ်တတိယနေရာလူပွဲမှာတော့ချန်ပီယံ3ချိန်ဖြစ်ပြီးတဲ့ဘရာဇီးလကမာလီကို
ငကိုကုမရှိနဲ့နိုင်ပြီးတော့ကျေးဇူးရသွားပါတယ်အင်္ဂလန်ယူဆက်ခွန်အသင်းကဒီပြိုင်ပွဲမှာကမ္ဘာချန်ပီယံဖြစ်သွားတာကြောင့်အခုနှစ်အတွင်းလူငယ်ပြိုင်ပွဲတွေမှာအင်္ဂလန်က3ကြိမ်မြောက်ပိုဆွဲတာဖြစ်ပါတယ်ပြီးခဲ့တဲ့ဂျွန်လာကကျင်းပတဲ့အသက်20ယောက်ကမ္ဘာဖလားဘောလုံးပွဲမှာအင်္ဂလန်ယူ20အသင်းပိုဆွဲခဲ့သလိုဇူလိုင်လကကျင်းပတဲ့ယူ19ဥရောပဖလားမှာလည်းပိုဆွဲခဲ့တာဖြစ်ပါတယ်ဒါပြင်မေလကကျင်းပတဲ့ယူဆက်ခွန်ဥရောပဖလားမှာတော့အင်္ဂလန်ယူဆက်ခွန်အသင်းဟာဒုတိယရခဲ့တာပါ။နိုင်ငံကပြိုင်ပွဲတွေမှာအင်္ဂလန်လက်ရွေးစင်အသင်းဟာ1966ကမ္ဘာဖလားတစ်ကြိမ်ကလွဲပြီးကျန်တဲ့အချိန်တွေမှာအောင်မြင်မှုမရခဲ့ပါဘူး။အခုလိုအင်္ဂလန်လူငယ်အသင်းတွေနိုင်ငံကပြိုင်ပွဲမှာပိုဆွဲပြီးချန်ပီယံဖြစ်လာတာကြောင့်အင်္ဂလန်လက်ရွေးစင်အသင်းရဲ့အနာဂတ်ပေါ်မှာအကောင်းမြင်လာနေတဲ့သူတွေလည်းရှိနေပါတယ်။ဆိုတော့လာမယ့်2018ကမ္ဘာဖလားမှာအင်္ဂလန်အသင်းရဲ့အလားအလာကရောဘယ်လိုရှိလာနိုင်လဲလို့ထင်ပါသလဲ။2018ကမ္ဘာဖလားဘောလုံးပွဲမှာစုကြည့်တွေကိုတိုးမြင့်သွားမှာဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကပြောလိုက်ပါတယ်။ရုရှားနိုင်ငံမှာကျင်းပမဲ့ကမ္ဘာဖလားဘောလုံးပွဲမှာပြိုင်ပွဲဝင်အသင်းတွေအတွက်စုကြည့်ငွေကိုအမေရိကန်ဒေါ်လာတန်400အထိတိုးပေးသွားမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌဂျီယန်နီ အင်ဖန်တီနိုကအောက်တိုဘာ29ရက်နေ့ကပြောလိုက်ပါတယ
်။ We have decided on the prize money for
ရုရှားနိုင်ငံမှာရှင်းနှစ်ကျင်းပမဲ့2018ကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်သူချင်းကိုဒီတူပြီးကျွန်တော်တို့ဆုံးဖြတ်လိုက်ပြီးတော့ဘရာဇီးနိုင်ငံမှာပြီးခဲ့တဲ့တစ်ချိန်ကျင်းပတုန်းကထက်စနစ်ရံခိုင်နှုန်းတိုးသွားမှာဖြစ်ပါတယ်။ဒါကြောင့်မို့ပြိုင်ပွဲဝင်အသင်းတွေအတွက်သူချင်းငွေကိုအရင်တစ်ချိန်တုန်းက358တန်းပေးခဲ့တာပါနေပြီးတော့တစ်ခုတစ်ခေါက်မှာတော့တန်း400စီပေးသွားမှာဖြစ်ပါတယ်။ဒါက FIFA ရဲ့ဘန်နာရေးအခြေအနေနဲ့ပတ်သက်လို့ရှင်လဲကောင်းတဲ့အနေထားလို့ကျွန်တော်ချင်ပါတယ်။ပြီးတော့ကမ္ဘာဖလားချစ်စစ်ပွဲအောင်ပြီးတော့ပြိုင်ပွဲဝင်ကြတဲ့အသင်းတွေကမ္ဘာဖလားမှာအောင်မြင်မှုတွေရတဲ့အသင်းတွေကိုသူ့ချီးမြှင့်တာကလည်းမှန်တယ်လို့ထင်ပါတယ်။2018ကမ္ဘာဖလားဘောလုံးပွဲကိုတော့ဇွန်လ14ရက်နေ့ကနေဇူလိုင်လ15ရက်နေ့အထိရုရှားနိုင်ငံကမြို့ကြီး12မြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ Shanghai Open စပိန်စီးပြိုင်ပွဲမှာတော့ဗြိတိန်နိုင်ငံက Chris Froome ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။Shanghai Open စပိန်ပြိုင်ပွဲကိုအခုနှစ်မှာပထမဆုံးအကြိမ်ကျင်းပခဲ့တာဖြစ်ပြီးတော့အသက်32နှစ်ရှိဖြစ်တဲ့ Chris Froome ကကိုလံဘီယာက Rigoberto Urán နဲ့ပြင်သစ်နိုင်ငံက Warren Barguil တို့နဲ့အကြိမ်နဲ့ဖြစ်ပြီးနောက်ဆုံးမှာအနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာ Heavyweight လက်ဝဲပြိုင်ပွဲမှာတော့ဗြိတိန်နိုင်ငံသား Anthony Joshua ကစိန်ခေါ်သူ Carlos Jackson ကိုအနိုင်ရပြီးတော့ချန်ပီယံတရဟူပွဲတွေကိုကာကွယ်သွားခဲ့ပါတယ်။ဗြိတိန်နိုင်ငံကာဒစ်မြို့မှာအော်တိုဘာ28ရက်နေ့ကထိုးသက်ကြတာမှာအန်တိုနီဂျော်ရှောကဂျာခမ်ကိုဆယ်ကြီးရောက်မှာဒိုင်ပွဲရက်နဲ့အနိုင်ယူပြီးတော့ IBF WBA IBO အဖွဲ့တွေရဲ့ heavyweight တရဖူတွေကိုကာကွယ်သွားနိုင်ခဲ့ပါတယ်ခင်ဗျာ2019 Formula 1ကားပြိုင်ပွဲမှာတော့ဗြိတိန်နိုင်ငံသား Lewis Hamilton ကကမ္ဘာချန်ပီယံဖြစ်သွားပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကပြုလုပ်တဲ့ Mexico Formula 1 Grand Prix ပြိုင်ပွဲမှာအဆင့်6ပဲရခဲ့ပေမဲ့အခုနှစ်မှာဒုတိယနေရာကလိုက်နေတဲ့Ferrari က Sebastian Vettel ထက်56မှတ်အသာနဲ့ချန်ပီယံဖြစ်သွားတာပါဒီနေ့မှနောက်ထပ်ပြိုင်ပွဲတစ်ခုရှိနေသေးပေမဲ့အဲ့ဒီကနေအမှတ်အများဆုံး50ပဲရနိုင်တာကြောင့် Hamilton ဟာ4ကြိမ်မြောက် Formula 1ကမ္ဘာချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်တဲ့ဆက်ထားတဲ့အားကစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချုပ်ကိုကိုအောင်လည်ဦးကကြီးညာပေးပါမယ်ရှင်
မက်ကန်ပြောစင်နယူးယောက်မြို့ကစပိန်သမားရင်းနဲ့စီကားနေတဲ့လမ်းနဲ့အငါထရက်ကားတစ်စင်းနဲ့တိုက်ခဲ့ချမ်းဝင်တိုက်ခဲ့တဲ့ရွေးချက်ကိုသိနိုင်မှုကားမောင်းသမားကိုအာဏာပိုင်တွေစတင်စစ်ဆေးနေကြပါပြီ။နယူးယောက်မြို့မှာ2001ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခတ်မှုနောက်ပိုင်းအသေးအပြောက်အများဆုံးဖြစ်လူရှိဦးသေပြီး17ယောက်ဒဏ်ရာရတဲ့တိုက်ခတ်မှုကျွလွန်သူအသက်29နှစ်အရွယ်ဥစ်ဘက်ကစ္စတန်နိုင်ငံကရွှေပြောင်းနေထိုင်သူစစ်ဖူလိုဆိုင်ပေါ့စ်ရဲ့လူမှုကွန်ရက်အကောင့်မှာတော့ S Islam စစ်သွေးကြောအဖွဲ့နဲ့ဆက်နွယ်တဲ့ထောက်ထားတချို့ကိုလည်းအာဏာပိုင်တွေရှာဖွေတွေ့ရှိထားပါတယ်။ S Islam ဆိုတဲ့အုပ်စုကတော့တိုက်ခတ်မှုကသူတို့လက်ချက်ဖြစ်နေတည်ယဝင်ကြီးညာတာမျိုးတော့မရှိသေးပါဘူး။ဒီမင်းနိုင်ငံနောက်မြတ်ဖက်မှာလေရောက်တက်ခဲမှုတစ်ခုကြောင့်လူ26ဦးတမင်နဲ့သေဆုံးသွားတဲ့အကြောင်းဒေသခံစစ်မှုတွေနဲ့ကျန်းမာရေးအရာရှိတွေကပြောပါရတယ်။ဒီကနေ့လေရောက်ထုတ်စစ်တွင်ဆော်ရီအာရေဗျားနဲ့နေဆက်အနီးမှာတည်ရှိတဲ့ဆရာပြည်နယ်ကဟိုတယ်တစ်ခုနဲ့ရက်ွက်ထဲကဈေးတစ်ခုကိုထိမှန်ခဲ့တာပါ။မြန်မာနိုင်ငံရဲ့ကမ်ပီနယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူတွေကဟိန္ဒူဘာသာဝင်ဒုက္ခသည်တချို့ဟာလူယုံရေးအတွက်စိုးရိမ်နေကြောင်းနေရရင်ကြီးရွာတွေကိုမပြောင်းနေတဲ့အကြောင်းပြောပါရတယ်။နေရရင်မှာအခြေပတ်မှုတွေကြောင်းပြန်ပေါ်လာမှာကိုစိုးရိမ်နေကြောင်းရန်ကုန်လိုမြို့ကြီးပြည်ကြီးတွေမှာပြည်내နေရာချထားပေးဖို့ပြိမဲ့ဆိုရင်တော့မြန်မာနိုင်ငံကိုပြန်မှာဖြစ်တဲ့အကြောင်းဒီလိုမှမဟုတ်ရင်တော့ဟိန္ဒူဘာသာဝင်အများစုရှိရာအိန္ဒိယကိုပို့ဆောင်ပေးစီလို့ကြောင်းပြောဆိုနေကြတာပါ
သတင်းကြီးဆက်ကိုကိုအောင်လင်ဦးကကြေညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Flavic ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင်
VOA American ဇာတ်မနက်ဖြန်မြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီခန့်အထိ9.24/40/48/50ဖြင့်လှလမီတာ190တို့ကနေလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.